Welcome to the Voice of America in Burmese.
မြန်မာနိုင်ငံလူနိုင်ငံသားအားလုံးဘေးရန်ဒရယ်ပေါင်းကခင်ဝေးပါစေကြောင်းဆုတောင်းမေတ္တာပို့သပါရစေ။2022ခုနှစ်မေလ15ရက်စနေညဘက် VOA စီစဉ်တွေကိုညာ9နိုင်ကနေ10နိုင်ရက်ထိ Washington DC ကနေစတင်ထုတ်လွှင့်နေပါပြီ။ COVID-19 ရေပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုရာယူရပြင်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုအစီအစဉ်ကိုရေဒီယိုကနေဖန်ယူနားဆင်နိုင်တယ်လို့VOA website burmese.voanews.com နဲ့ Facebook VOA Burmese News 2မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ချင်းပြည်နယ်မင်းတပ်မျိုးကိုစစ်ကောင်စီတပ်တွေကဒီကနေ့အပြင်းအထန်ထိုးစစ်ဆင်တိုက်ခိုက်ခဲ့ပါတယ်
။ဒီမနေ့ခွန်နိုင်ဝင်းကျင်တော့ကစားပြီးမှသူတို့ရဟန်းကြီးလာတယ်။နှစ်ဆိုရင်ရဟန်းကြီး၈ချီရှိပြီ။သူတို့လူတွေဖြေသွားတယ်။ရဟန်းကြီးနေလာရင်ကျွန်တော်တို့ကိုတကယ်မော်တာနဲ့ဂျီဒီနဲ့အပြစ်ခံရတယ်
။မင်းတပ်ကကွယ်ရေးဖွဲ့ပြင်ကြားရေးတာဝန်ခံပြောသွားတာပါ။ဤလေပိုင်းမှာတော့မင်းတပ်ကိုစစ်တပ်ကသိမ်းယူလိုက်ပါတယ်။ဒီကြောင်ပြေဆုံးတဲ့အတူစီရီယံမှာပါဝင်တာကြောင့်အလုပ်ထုတ်ခံထားရတဲ့6ရေနံမြေကလူသမား6ဟာကျော်စာဝတ်နေရေးအခက်တွေ့နေတာနဲ့ထိုင်းနိုင်ငံကနေဆက်တွေကိုတင်းကျပ်ထားတဲ့ကြားကပဲခိုးဝင်သူထောင်နဲ့ချီရှိခဲ့တယ်ဆိုတဲ့သတင်းပေးပို့ချက်တွေနဲ့အတူနိုင်ငံတကာသတင်းလွှာတွေမှာတော့ကိုဗစ်ကာယရောဂါဆိုးနေတဲ့အိန္ဒိယမှာစစ်လူမှုအတိုင်းဝိုင်းကဘယ်လိုအကူအညီပေးနေတယ်လဲဆိုတာနဲ့အမေရိကန်မှာကိုဗစ်အသိပညာပေးကျောင်းစာဆောင်လေးတွေရဲ့အရေးပါမှုကြောင့်နားဆင်ရပါမယ်တဲ့ပတ်စင်ကနာရီဖြစ်လူခွေရေးဆိုင်ရာဒုအတန်းစီစဉ်တဲ့မြန်မာလူငယ်သင်တန်းသားဟောင်းတွေအတွက်စိုးရိမ်နေတဲ့ Bush Institute နဲ့ဆွေးနွေးကြမ်းတို့ကိုထုတ်လွှင့်မှုရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ကြော်သိမ်းပြောပြပါမယ်။ဆီယနာဒေမှုစန့်ကျင်ဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ဖြိုခွဲတာနဲ့အပြင်းထန်ဖမ်းဆီးတာတွေကြောင့်နိုင်ငံတော်မှာဆန္ဒပြပွဲတွေအရှိန်လျော့လာပြီမဲ့လည်းဒီကနေ့အထိတော့ရှိနေတော့မှာပဲ။ရန်ကုန်ကတောင်တကုံမြောက်တကုံနဲ့ရန်ကင်းမြို့နယ်တွေဘက်မှာတပိတ်စစ်ကြောင်းတွေစုပြီးဆန္ဒပြခဲ့ကြပါတယ်။အန်လီမျိုးဝါ၄၀ဆန္ဒပြနေတဲ့တန်ခါသမဂတပိတ်စစ်ကြောင်းဒီကနေ့မှလည်းထွက်ပါတယ်။အပြင်းထန်ဖမ်းဆီးဖြိုခွဲခံရတဲ့မုံရွာမျိုးမှာလည်းကြာဆုံးသွားသူတွေအတွက်ဝန်ထမ်းချင်းအထိမ်းအမှတ်ဖြစ်မုံရွာကျောင်းသားတွေဦးဆောင်ပြီးနှင်းစီတပိတ်စစ်ကြောင်းထွက်ခဲ့တယ်လို့ပင်မတပိတ်စစ်ကြောင်းလည်းရှိခဲ့ပါတယ်။ကရင်ပြည်နယ်ရဲကဝင်းကြီးနဲ့ကြိုင်းစိတ်ကြီးတဝဲမျိုးကရေပြူခရိုင်ကံပေါက်ဒေသနဲ့လောင်လုံဖားကန့်နမ်မတီမိုးကောင်းကလေးမြောင်းမြပေါင်ရေဦးမြိုင်စတဲ့ဒေသတွေမှာပုံစံအမျိုးမျိုးနဲ့ဆန္ဒပြပွဲတွေရှိခဲ့ပါတယ်။ရွှေဘုံမြို့မှာတော့ညမထရအမိန့်ထုတ်ထားတဲ့ချိန်ဒီကနေ့မနေ့လင်းအားကြီးနှစ်နာရီလောက်မှာအမှတ်လေးရက်ွက်ကရွှေဘုံမြို့မှာဈေးကြီးမီးလောင်ပြီးတစ်စည်းလုံးနီးပါးမီးလောင်ပျက်စီးသွားပါတယ်။ဈေးနဲ့မလမကန်းမှာပဲအဓိကမိသက်စခန်းရှိပေမဲ့အချိန်မီမငိမ့်သက်တာကြောင့်မီးလောင်ပျက်စီးသွားတာလို့ပြည်တွင်းကလာတဲ့သတင်းတွေမှာဖော်ပြပါရယ်အဲ့ဒီဈေးမှာစစ်သားနဲ့ရဲတွေကိုဈေးမြောင်းဘူးလို့စာရေးထားတဲ့ဆိုင်တွေရှိတယ်လို့စီရီယံလူသူတွေကိုထောက်ခံကူညီတဲ့ဈေးဆိုင်တွေရှိတယ်လို့လည်းသတင်းတွေမှာတွေ့ရပါရယ်စစ်တပ်ကအာဏာသိမ်းယူတာကိုစန့်ကျင်သူတွေကအကြမ်းဖက်တိုက်ခိုက်တာကြောင့်လူပေါင်း63ယောက်သေဆုံးခဲ့ရပြီလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကဒီကနေ့သတင်းစာရှင်းလင်းပွဲတွင်ပြောသွားပါရယ်အကြမ်းဖက်သမားတွေဟာအများပြည်သူနဲ့ဆိုင်တဲ့နေရာတွေမှာဘုံတွေထောင်နေကြပြီးလူလူကြားမှာဒဏ်ရသူတချို့ရှိပါတယ်လို့ဗိုလ်ချုပ်စော်မင်းထွန်းကပြောပါတယ်။အဲဒီလိုတိုက်ခိုက်သူတွေနဲ့ပတ်သက်တဲ့တရင်အချက်အလက်တွေပေးပို့ကြဖို့လေလူလူကိုတိုက်တွန်းသွားပါတယ်။တိုက်ခိုက်မှုတွေကြောင့်အဲ့လိုသေဆုံးသူတွေဟာလူညုံရေးတပ်ဖွဲ့ဝင်တွေလား၊တာမန်အရက်သားတွေလားဆိုတာကိုတော့ရှင်းရှင်းလင်းလင်းပြောမသွားပါဘူး။စစ်တပ်အနာသိမ်းတဲ့အပေါ်စန့်ကျင်ဆန္ဒပြမှုတွေကိုစစ်တပ်ကအကြမ်းဖက်ပစ်ခတ်နှိမ်နှင်းခဲ့ပြီးတဲ့နောက်အခုလာပိုင်းရပိုင်းတွေအတွင်းမြို့တော်များများမှာဘုံကွဲတာတွေနဲ့ရက်ကြီးအုပ်ချုပ်ရေးမှုတို့တိုက်ခိုက်ခံရတာတွေရှိခဲ့ပါတယ်။ဒါ့အပြင်မြန်မာနိုင်ငံအထက်ပိုင်းစကိုင်းတိုင်းမန္တလေးတိုင်းနဲ့ချင်းပြည်နယ်အတွင်းကမြို့တချို့မှာစစ်တပ်နဲ့ရဲကိုဒေသခံကာကွယ်ရေးအဖွဲ့တွေကခုခံတိုက်ခိုက်တာတွေကြောင့်လူညုံရေးတပ်ဖွဲ့ဝင်တချို့ထိခိုက်သေဆုံးတာတွေလည်းရှိနေပါတယ်။မြန်မာအနာသိစစ်ကောင်စီကဖန်ထားတဲ့သတင်းမီဒီယာသမားတွေအပါအဝင်ဖန်ဆီးထားသူအလုံးကိုပြန်လွှတ်ပေးဖို့ကုလသမဂ္ဂကတောက်ကြနေမှာထပ်ပြီးတောင်းဆိုပါတယ်။DVB သတင်းတော်တူကိုဒီသတင်းမှအစောပိုင်းကပုံမှန်905ကာကြီးနဲ့ထောင်ဒဏ်3နှစ်ချမှတ်ခဲ့တာကိုလည်းကုလသမဂ္ဂဒွေးမွေးချုပ်ရဲ့ပြောခွင့်ရာစတီဖင်ဒူဂျရစ်ကတောက်ကြနေသတင်းစာရှင်းလင်းပွဲအတွင်းထည့်ပြောသွားပါတယ်။စစ်ကောင်စီကသတင်းမီဒီယာသမားတွေကိုဖမ်းဆီးတာတွေနေ့စဉ်လိုရှိနေပြီးအခုချိန်ထိဆိုရင်ဖမ်းဆီးခံခဲ့ရတဲ့သတင်းတော်84ယောက်ထက်မနည်းရှိပြီဖြစ်ပြီးတော့အဲ့ဒီအထက်က48ယောက်ထက်မနည်းဆက်ပြီးအဖမ်းခံထားရဆဲပါပြပသတင်းတော်တွေကပထမဆုံးဖန်ဆီးခံခဲ့ရတဲ့ဂျပန်သတင်းတော်ယူကီကီဒါဇူမီကိုတော့နိုင်ငံခြားတန်တမန်ချစ်ကြည်ရေးအရာဆိုပြီးတောက်ကြံနေမှာစစ်ကောင်စီကပြန်လွတ်ပေးခဲ့ပါတယ်။ဒီတော့တင်မှာပဲက ကုလသမဂ္ဂဒွေမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှော်နာဘူဂနာကထိုင်းဝန်ကြီးချုပ်ပရာယုတ်ချန်ဒိုချာနဲ့တောက်ကြာနေ့ကဘန်ကောက်မြို့တော်မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်မြန်မာနိုင်ငံမှာလူမျိုးစုနဲ့နိုင်ငံတွေနဲ့စစ်တပ်အကြမ်းတိုက်ပွဲတွေတခြားအကြောင်းတွေကြောင့်ထိုင်းနိုင်ငံမှာထွက်ပြေးလာကြသူတွေကိုထိုင်းအစိုးရကအတင်းကျပ်ပြန်ပို့မှာမဟုတ်ဘူးလို့ဝန်ကြီးချုပ်ပရာယုတ်ကမစ်ဘူဂနာကိုကြေညာခဲ့တဲ့အကြောင်းတွေ့ဆုံမွေးပြီးထိုင်းဝန်ကြီးချုပ်ရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်မြန်မာနယ်စပ်ကအခြေအနေတွေကိုထိုင်းအစိုးရကအနီးကပ်စောင့်ကြည့်နေပြီးထွက်ပြေးလာတဲ့ဒုက္ခသည်တွေခိုလုံဖို့နဲ့စေကူတာပေးဖို့နေရာအတော်များများပြင်ဆင်ထားတဲ့အကြောင်းဝန်ကြီးချုပ်ပရာယုတ်ကပြောခဲ့တယ်လို့လည်းထုတ်ပြန်ချက်မှာပြောထားပါတယ်။ချမ်းသာတဲ့နိုင်ငံကြီးတွေအနေနဲ့ငယ်ရွယ်သူတွေကိုကိုဗစ် -19 ကာကွယ်ဆေးထိုးပေးမယ့်အစီအစဉ်ကိုပယ်ဖျက်ပြီးတော့ဆင်းရဲတဲ့နိုင်ငံတွေတဲ့ကာကွယ်ဆေးလှူဒါန်းပေးကြဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတိုက်တွန်းလိုက်ပါတယ
်။ I understand.Why some countries want to vaccinate their children and adolescents
ကလေးတွေနဲ့ငယ်ရွယ်သူတွေကိုတချို့နိုင်ငံတွေကကာကွယ်ဆေးဘာကြောင့်ထိုးပေးခြင်းလဲဆိုတာကျွန်တော်နားလည်ပါတယ်။ဒါပေမဲ့လက်ရှိအချိန်အရာကိုပြန်စဉ်းစားပြီး Covax အစီအစဉ်အတွက်ကာကွယ်ဆေးလှူဒန်းပေးကြဖို့ကျွန်တော်တိုက်တွန်းပါတယ်လို့ WHO ညွှန်ကြားမှုချုပ် Tedros Adhanom Ghebreyesus ကတောက်ကြာနေ့ဂျနီဗာမှာလုပ်တဲ့ online ဆွေးနွေးပွဲတစ်ခုအတွင်းတိုက်တွန်းသွားပါတယ်။ဒီကယောဂါကြောင့်ပထမနှစ်ကတည်းပိုပြီးအသေးပြောက်များလာနိုင်တဲ့ဒုတိယနှစ်ထဲကိုဝင်လာနေပါပြီ။လူထုကျန်းမာရေးအစီအစဉ်တွေနဲ့ကာကွယ်ဆေးထုတ်တာကိုပေါင်းစပ်လှုပ်ဆောင်ခြင်းကသာတစ်ခုတည်းသောအဖြစ်ဖြစ်ပါတယ်လို့ WHO အကြီးအကဲဒေါက်တာတီဒရုစ်ကပြောပါတယ်ခင်ဗျာ
။ VOA American နဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ31 kHz 9833ညပိုင်းဒိုမီတာ32 kHz 9303ညပိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ Gender Women မှာစနေနေ့ညပိုင်း VOA American အတန်းရဲ့ထိတ်တရောက်နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်။အိန္ဒိယနိုင်ငံမှာနေစဉ်ကိုဗစ်ပိုးကူးစက်ခံရသူ3သိန်းကျော်တက်လာခဲ့တာက24ရက်ဆက်တိုက်ရှိလာနေပါပြီ။ကူးစက်ခံရသူစုစုပေါင်း24သန်းကျော်လာပြီးသေဆုံးသူကလည်း2သိန်း6000ကျော်လာနေပါပြီ။အခုချိန်ထိစုစုပေါင်းကိုဗစ် -19 ပိုးကူးစက်ခံရသူ24သန်း3သိန်း9300ခန့်နဲ့သေဆုံးသူပေါင်းကလည်း2သိန်း66200ကျော်လာနေပြီလို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကဒီနေ့မနေ့စောစောထုတ်ပြန်လိုက်ပါတယ်။မနီတီရတဲ့ကူးစက်ခံရသူကလည်း3သိန်း26000ကျော်နဲ့တည်ဆုံးသူ9000နီးပါးရှိခဲ့တယ်လို့ဆိုပါတယ်။ကူးစက်မြန်လွန်းတဲ့မျိုးရိုးဗီဇာပြောင်းပိုးမျိုးသစ်ပေါ်လာပြီးအခုလိုပြင်းပြင်းထန်ထန်ကူးစက်နေချိန်မှာပြန်ကောင်းလာပြီးဆေးရုံကဆင်းနိုင်သူကလည်းတန်း20ကျော်လာပြီးဆက်လက်ပိုးရှိနေသူပေါင်းက3သန်း6သိန်း9400ခန့်ရှိနေသေးတယ်လို့ကျန်းမာရေးဝန်ကြီးဌာနကဆိုပါတယ်။တနိုင်ငံလုံးစုစုပေါင်းတက်ခွဲစစ်ဆေးထားမှုကလည်း313တန်းကျော်လာနေပါပြီ။မနေ့တောက်ကြတရက်ထဲမှာပဲတတန်းခွဲကျော်ဓာတ်ခွဲစစ်ဆေးနိုင်ခဲ့တယ်လို့အိန္ဒိယဆေးသုတေသနကောင်စီ ICMR ကဒီနေ့ထုတ်ပြန်ခဲ့ပါတယ်။အခုလိုကိုဗစ်ပိုးတွေ့သူတွေအများအပြားတက်လာချိန်မှာအိန္ဒိယဖက်ဒရယ်အစိုးရအနေနဲ့ကတော့အရင်ထိန်းချုပ်ဖို့လုပ်ခဲ့တဲ့လော်ဒောင်းချပိတ်ဆို့ကန့်သတ်မှုမျိုးဆက်မလုပ်တော့ဘူးလို့အပြတ်ပြောထားပေမဲ့ပြည်နယ်အစိုးရတွေကတော့လော့ကဒောင်းအစဉ်အဆက်ချနေကြပါတယ်ခင်ဗျ။အိန္ဒိယရဲ့အိမ်နီးချင်းနီပေါ်မှာလည်းကိုဗစ်ကူးစက်မှုနှုန်းစံချိန်တင်ပြန်မြင့်တက်လာနေပြီးစီးပွားရေးလုပ်ငန်းတွေနဲ့နေစဉ်ဘဝတွေကိုပါအကြီးအကျယ်ထိခိုက်လာနေပါတယ်။နီပေါ်နိုင်ငံမှာတနေ့တည်းကိုဗစ် -19 ပိုးတွေ့သူသစ် 8,500 ကျော်နဲ့သေဆုံးသူကလည်း200ကျော်မြင့်တက်လာပြီလို့အစိုးရကမနေ့ကထုတ်ပြန်လိုက်ပါတယ်။စက်ရုံတွေနဲ့စီးပွားရေးလုပ်ငန်းတွေလည်းပြင်းပြင်းထန်ထန်ထိနာနေပြီးတာမန်ပြည်သူများစွာလည်းအရင်ထက်ပိုအခက်ကြုံလာနေပါတယ်။ပြည်ခဲ့တဲ့ဧပြီလအသွာလာကန့်သတ်မှုတွေစလုပ်ကတည်းကဆိုရင်မြို့တော်ခတ္တမန္တုလမ်းမတွေပေါ်မှာလူနဲ့ကားအနှဲငယ်တာတွေ့ရပါတော့တယ်။ထက်စီဆိုင်ပိုင်ရှင်ရာဂျန်ဒရာအက်တီကာရီကလည်းသူ့လုပ်ငန်းအရှုံးပေါ်နေပြီလို့ပြောပါတယ
်။ဇော်တီဇာနဘောညိုဒစ်စကိုရစ်ချောက်ဆိုင်ပနီဘောကိုဆိုင်နော်။ပိုလာကိုတူလာနာရော
အခုဓာတ်စီရောင်းရတဲ့ပမာဏကအရင်ထက်၄ဘုံ၃ဘုံအောက်အထိတောင်ကျဆင်းသွားပါပြီ။ကမ္ဘာကယောဂမတိုင်ခင်တုန်းကရောင်းနိုင်ခဲ့တာနဲ့အခုကအများကြီးကိုကွာသွားပြီ။ဒါကြောင့်ကျွန်တော်အနေနဲ့အခုရပ်ပိုင်းတွေအတွင်းအကြီးအကျယ်အရှုံးပေါ်နေပါတယ်လို့ပြောသွားတာပါဒီဓာတ်ဆီဆိုင်တွေကိုတော့ဆက်ဖွင့်ခွင့်ပေးတာပဲဓာတ်ဆီလာထည့်တဲ့ကားနဲ့မော်တော်ဆိုင်ကယ်အရင်တုန်းကလိုတန်းစီရတာမရှိတော့တဲ့အထိကိုရောင်းအားအများကြီးကျဆင်းသွားခဲ့တာပါခင်ဗျာတရုတ်နိုင်ငံမှာလည်းနီပေါ်ကတစ်ဆင့်ကိုဗစ်ကူးစက်ခံရမှာဆိုရင်ပြီးနေဆက်ကကမ္ဘာအမြင့်ဆုံးအေရက်တောင်တက်ဖို့ပိတ်ပင်လိုက်ပါပြီဒ တရုတ်နိုင်ငံအထွေထွေအုပ်ချုပ်ရေးဌာနနဲ့အားကစားဌာနအကြီးအကဲအရာဧဝရတောင်ရဲ့တရုတ်ဘက်အပိုင်းကနေတောင်ထိပ်တက်မဲ့အစီအစဉ်တွေကိုဖျက်သိမ်းပိတ်ပင်လိုက်ပြီးလို့ရှင်းဝါသတင်းဌာနကအထူးပြုကြေညာလိုက်ပါတယ်။တရုတ်နိုင်ငံအနေနဲ့ COVID-19 ကမ္ဘာကာယရောဂါကြီးကိုရင်ဆိုင်ကာကွယ်ရမှာအထူးကြီးကြီးမားမားသတိထားလှုပ်ဆောင်နေတာကိုအခုကြေညာချက်မှာရောင်းပြန်ဟပ်နေတယ်လို့သုံးသပ်မှုတွေရှိနေပါတယ်။လောလောဆယ်အထိတရုတ်နိုင်ငံအတွင်းမှာကူးစက်မှုသစ်တွေကိုဆက်လက်ထိန်းချုပ်လာနေနိုင်ချိန်မှာအိန္ဒိယနီပေါ်မှာတော့စံချိန်တင်ကူးစက်မှုသစ်တွေနဲ့သေဆုံးမှုတွေပါမြင့်တက်လာနေတာကိုကြုံနေရပါတယ်။တရုတ်တောင်တက်သမား38ဦးကိုအခုຫນွေဦးတောင်တက်အကောင်းဆုံးရာသီအတွက်အမြင့်ပေ19,000ကျော်ရှိတဲ့ဒီအေရက်တောင်တက်ခွင့်အရင်ထုတ်ပေးခဲ့တာကိုအခုအချိန်နဲ့အောက်မှာတော့ပြန်ဖျက်သိမ်းခဲ့ပါတယ်ခင်ဗျာ။ဣသရေလအနေနဲ့ပါလက်စတိုင်းထိန်းချုပ်ထားတဲ့ဂါဇာဒေသကိုဒီနေ့မနေ့လေကြောင်းကတိုးမြှင့်တိုက်ခတ်လိုက်ချိန်မှာပါလက်စတိုင်းဘက်ကလည်းဣသရေလဘက်ကိုဒုံးကျည်တွေနဲ့တိုးမြှင့်ပြန်ပစ်ခတ်ခဲ့ပါတယ်။အခုလိုဣသရေလနဲ့ပါလက်စတိုင်းကြားငါးညာဆက်တိုက်ဖြစ်လာတဲ့တိုက်ပွဲတွေပိုပြင်းထန်လာချိန်မှာပါလက်စတိုင်းကျန်းမာရေးအရာရှိတွေကဒီနေ့မနေ့လေကြောင်းတိုက်ခတ်မှုတွေမှာအနည်းဆုံးလူနှုတ်သေဆုံးခဲ့ရတယ်လို့ဆိုပါတယ်။မနေ့တောက်ကြုံကလည်းဣသရေလနဲ့ပါလက်စတိုင်းကြားတိုက်ခတ်မှုတွေမြင့်တက်လာခဲ့ရမှာဂါဇာနောက်ဘက်ကန်ဒေသမှာဣသရေလကစစ်လေရင်တွေနဲ့ပြစ်ခတ်ခဲ့ပြီးဣသရေလဘက်ခြမ်းမှာလည်းပါလက်စတိုင်းတွေကဆန့်ကျင်ဆန္ဒပြခဲ့ကြပါတယ်။ဒီဂါဇာမြစ်တစ်လျှောက်ယာကနန်းတွေနဲ့ချီတဲ့ပါလက်စတိုင်းတွေနဲ့ဣသရေလရဲတွေကြားတိုက်ခတ်မှုတွေဖြစ်ခဲ့ရမှာဂဲတွေနဲ့ဖြစ်တာယာတွေကိုမိရှုခဲ့ပြီးနှစ်ပေါင်းများစွာအတွင်းအကြီးအမားဆုံးဆန္ဒပြမှုတွေဖြစ်လာတာပါ။ဒီပြန်လည်တိုက်ခတ်မှုတွေအတွင်းမနေ့တုန်းကလည်းမွတ်စလင်ဘာသာဝင်တွေရဲ့ဣဒ်ဝဲတော်နေမှာဂါဇာမြောက်ပိုင်းကအမျိုးသမီး1ယောက်နဲ့ကလေး3ယောက်ပါဝင်လူ73ယောက်သေဆုံးခဲ့ရတယ်လို့ဂါဇာဒေသချမ်းမာရေးဌာနကဆိုပါတယ်။အခု9ရက်အတွင်းမှာတော့စုစုပေါင်းကလေး29ယောက်နဲ့မျိုးသမီး17ယောက်ပါဝင်ပါလက်စတိုင်း119ယောက်အထိသေဆုံးခဲ့ရပြီးနောက်ထပ်830လဲဒဏ်ရာတွေရခဲ့တယ်လို့ဂါဇာချမ်းမာရေးဌာနကထုတ်ပြန်ထားပါတယ်ခင်ဗျာ။စနေညပိုင်း VOA American တန်ရဲ့ထိတ်တက်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါအခုဆက်ပြီးသတင်းပေးပို့ချက်တွေသတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင
်ဗျဆေးဟုတ်ချုပ်ရေးကောင်စီကအာဏာသိမ်းပြီးပြန်လည်ဖွဲ့စည်းလိုက်တဲ့ရွေးကောက်ပွဲကော်မရှင်ကတည်ဆဲရွေးကောက်ပွဲဥပဒေကိုပြင်ဆင်ဖို့နဲ့ရွေးကောက်ပွဲမှာ PR အချိုးကျကိုစားပြုစနစ်ကျင့်သုံးနိုင်ဖို့ပြင်နေတယ်လို့ပြောလိုက်တဲ့အကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုပြောပြပေးပါမယ်ရှင်ကျမခွာညိုပါရွေးကောက်ပွဲစီမင်းဥပဒေတွေကိုပြင်ဆင်ဖို့နိုင်ငံရေးပါတီတွေနဲ့ခေါ်ယူညှိနှိုင်းသွားမယ်လို့စစ်အုပ်ချုပ်ရေးကောင်စီကဒီကနေ့လှုပ်တဲ့နေပြည်တော်သတင်းစာရှင်းလင်းပွဲမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးဥက္ကမောင်ဦးကပြောပါတယ်
။ရွေးကောက်ပွဲဥပဒေနည်းဥပဒေများကိုပြင်ဆင်နိုင်ရေးအတွက်ဒါသုံးသပ်ဆောင်ရွက်လည်လည်ရှိပါတယ်။ငယ်စဉ်ကျွန်တော်တို့ဆန္ဒမဲပေးပိုင်ခွင့်ရှိသူများပေါ့။ဒီဟာနဲ့ပတ်သက်လို့ရှိရင်လည်းပြဋ္ဌာန်းထားတာတော့ရွေးကောက်ပွဲကျင်းပတဲ့နေ့မှာအသက်18နှစ်ပြည့်ပြီကကြမှာနိုင်ငံသားအဲ့နိုင်ငံသားနိုင်ငံသားပြုခွင့်ရသူဒီလက်မှတ်တွေပါကင်ဆောင်တဲ့သူဆိုတာမျိုးကျွန်တော်တို့ဖဲ့သွင်းမှုစဉ်းစားသုံးသပ်ဆောင်ရွက်ရှိပါတယ်မဲခြင်းပြုစုတဲ့အပိုင်းမှာလည်းမဲခြင်းတွေကိုပြုစုတဲ့အခါမှာမြို့နယ်ကတာဝန်ခံပြီကကြမှာသက်ဆိုင်ရာထွေအုပ်တို့လဝကတို့အကူအညီရယူပြီကကြမှာပြုစုဖို့အလားတူပဲကျွန်တော်တို့ရက်ပေါင်း90အထက်မဲဆန္ဒနယ်ပြင်ပရောက်နေတဲ့လူဟာသက်ဆိုင်ရာရောက်နေတဲ့မဲဆန္ဒနယ်မှာမဲပေးခွင့်ဆိုတဲ့ကိစ္စကလည်းဒီဟာတွေကမူလနေရာမှာလဲပါဟိုနေရာမှာလဲကျွန်တော်တို့မဲပေးခွင့်နဲ့မဲစင်းနေရာဖောင်းပွားတာရှိပါတယ်ဒါကြောင့်ဒီရက်90နဲ့အထက်မဲဆန္ဒနေပြင်ပရောက်နေတဲ့မဲဆန္ဒရှင်တွေဒီသက်ဆိုင်ရာရောက်နေတဲ့မဲဆန္ဒနေမှာမဲပေးခွင့်ဆိုတဲ့ကိစ္စမျိုးကိုလဲပယ်ဖြတ်ဖို့အထိကျွန်တော်တို့စဉ်းစားနေပါတယ်အဲဒီလိုပယ်ဖြတ်ပြီးကြကြမှာတက်ဆိုရင်တော့ကျွန်တော်သူနဲ့ဆက်ဆက်နေတဲ့ဥပဒေဒီဥပဒေဒါတွေကိုလဲကျွန်တော်တို့ပြင်ဆင်ဖို့လိုအပ်ပါတယ်
အခုလိုပြင်ဆင်ဖို့ဆောင်ရွက်နေတဲ့ကိစ္စတွေနဲ့ပတ်သက်လို့လာမယ့်ပါတီတွေနဲ့တွေ့ဆုံပွဲမှာချပြဖို့စီစဉ်ထားတယ်လို့သူကပြောပါတယ်။မေလ21ရက်နေ့မှာတည်ဆဲပါတီ90ကျော်နဲ့ကော်မရှင်နဲ့တွေ့ဆုံဖို့ရှိပါတယ်။လက်ရှိမှာ NLD ပါတီကိုတည်ဆဲပါတီအနေနဲ့ဆက်လက်သတ်မှတ်ထားသလိုတွေ့ဆုံပွဲမှာလည်း NLD ပါတီဘက်ကတက်ရောက်နိုင်ဖို့ဖိတ်ကြားထားတယ်လို့ပြောပါတယ်။ဒါပေမဲ့ကျေးရွာနာတိမ်ပြီးပြီးခဲ့တဲ့တစ်ခေါက်ကရွေးကောက်ပွဲကော်မရှင်အသင်းနဲ့နိုင်ငံရေးပါတီတွေတွေ့ဆုံပွဲမှာ NLD ပါတီဘက်ကတက်ရောက်နိုင်ခဲ့ခြင်းမရှိပါဘူး NLD ပါတီရဲ့ဗဟိုအလို့အမှုဆောင်အဖွဲ့အားလုံးကြီးပါအဖမ်းဆီးခံထားရသလိုကြံသူတချို့ကလည်းထွက်ပြေးနေကြရတာပါပြီးခဲ့တဲ့ရက်ပိုင်းကပဲ NLD ပါတီဌာနချုပ်ကိုလာတဲ့ပါတီခေါင်းဆောင်တချို့လည်းရုံးရှိမှအဖမ်းဆီးခံခဲ့ကြရပါတယ်ဒါကြောင့်အခုလိုနိုင်ငံရေးပါတီတွေနဲ့တွေ့ဆုံပွဲမှာ NLD ကိုဖိတ်ကြားထားတဲ့ဆိုပေမဲ့ NLD အနေနဲ့တက်ရောက်နိုင်ခြင်းရှိမရှိမကြေညာပါဘူး NLD ပါတီခေါင်းဆောင်တွေနဲ့လွှတ်တော်မှတ်တွေဦးဆောင်ဖွဲ့စည်းထားတဲ့ CRPH လွှတ်တော်ကိုစားပြုကော်မတီနဲ့ NUG အမျိုးသားညီညွတ်ရေးအစိုးရကိုလည်းစစ်ကောင်စီကအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ကြေညာထားပါတယ်။တီဇဲရွေးကောက်ပွဲဥပဒေကိုပြင်ဆင်မှုဆောင်ရွက်နေတယ်လို့ဆိုပေမဲ့ဥပဒေပြုနိုင်တဲ့လွှတ်တော်မရှိတဲ့ဒီကာလမှာပြင်ဆင်မဲ့ဥပဒေပုံမှားတွေကိုဘလို့ပြင်ဆင်ပြထမ်းမလဲဆိုတာကိုလည်းကော်မရှင်တာဝန်ရှိသူဘက်ကရှင်းရှင်းလင်းလင်းပြောမသွားခဲ့ပါဘူး။လက်ရှိကျင့်သုံးနေတဲ့ရွေးကောက်ပွဲနိုင်သူအကုံယူစနစ်ကနေ PR အချိုးကျကိုစားပြုစနစ်ကိုပြောင်းဖို့ဆောင်ရွက်နေတယ်လို့ဥက္ကမဦးကပြောပါတယ
်ဥပဒေနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီအနေနဲ့ဥပဒေပြုရေးအုပ်ချုပ်ရေးတရားစီရင်အာဏာများရရှိတဲ့အတွက်ရှိပြီးဖြစ်တဲ့အတွက်ပြင်ဆင်နိုင်တဲ့ဥပဒေများကိုလည်းကျွန်တော်တို့ပြင်ဆင်နိုင်ပါတယ်ဤဥပဒေကတော့ကျွန်တော်တို့အနေနဲ့ဒါပြင်ဆင်လို့ဒီကော်မရှင်ရဲ့ပြင်ဆင်ပိုင်권ဖြစ်ပါတယ်အမိန့်ကြော်ညာစာနဲ့ပြင်လို့ရပါတယ်ဒါတွေကိုလည်းကျွန်တော်သုံးသပ်ပြီးခါကြမှာကျွန်တော်တို့ဆောင်ရွက်သွားမှာဖြစ်ပါတယ်ဒီလိုဆောင်ရွက်မှုအခြေအနေများကိုလည်းကျွန်တော်တို့အနေနဲ့အခြေအနေတပြေးညီထုတ်ပြန်ပေးသွားမှာဖြစ်ပါတယ
်ဒီစနစ်ကိုကျင့်သုံးနိုင်ဖို့လက်ရှိမှာလေ့လာမှုတွေစတင်လှုပ်ဆောင်နေတယ်လို့လည်းသူကပြောပါတယ်ဒီစနစ်ကိုကျင့်သုံးဖို့ပါတီတချို့ကလည်းစာရန်တင်ထားတာတွေရှိသလိုကော်မရှင်ဘက်ကလည်းစာရန်ပြုစုထားတယ်လို့ပြောပါတယ်ပြာစနစ်ကျင့်သုံးဖို့ဆိုတာကိုပြီးခဲ့တဲ့ NLD အစိုးရတက်တန်းကာလလွတ်တော်မှာစစ်တပ်ကိုယ်စားလှယ်တွေရောအတိုက်ခံပါတီတချို့ကပါတင်ပြခဲ့ကြပေမဲ့ NLD အများစုလွှမ်းတဲ့လွတ်တော်ကပယ်ချထားတာပါ။လာမယ့်ရွေးကောက်ပွဲတွေမှာဒီစနစ်ကိုကျင့်သုံးနိုင်အောင်လုပ်သွားမယ်လို့ရည်ရွယ်ထားတာမှာလက်ရှိအခြေအနေအရကျင့်သုံးနိုင်ခြင်းရှိမရှိနဲ့ရွေးကောက်ပွဲစနစ်တွေကိုထိတွေ့မှုအားနည်းနေစေဖြစ်တဲ့မြန်မာပြည်သူပြည်သားတွေဒီစနစ်ကိုအကျွမ်းဝင်ဖို့အချိန်ယူရနိုင်တဲ့အပေါ်ကော်မရှင်ရဲ့ပြင်ဆင်မှုအပေါ်မှာသတင်းတောက်တွေမေးမြန်းတဲ့အခါမှာတော့ကော်မရှင်ဘက်ကရှင်းရှင်းလင်းလင်းဖြေကြားသွားတာမရှိပါဘူးဒီကနေ့သတင်းစာရှင်းလင်းပွဲမှာလည်းပြီးခဲ့တဲ့ရွေးကောက်ပွဲမှာမဲဆင်းရဲမတမာမှုတွေရှိခဲ့တယ်လို့လက်ရှိကော်မရှင်ကဆွတ်ဆွဲထားပြီးမဲဆင်းရဲမှားမှုတွေဟာတက်မတော်ဘက်ကထုတ်ပြန်တဲ့စီရင်ထက်များနိုင်တယ်လို့ခန့်မှန်းကြောင်းလည်းပြောပါတယ်လက်ရှိမှာတော့ရွေးကောက်ပွဲကျင်းပခဲ့တဲ့မြို့နယ်300ကျော်ရဲ့မဲတွေပြန်လည်စစ်ဆေးမှုဟာ3ပုံ2ပုံပြီးသွားပြီလို့ပြောသွားခဲ့ပါတယ်ရှင
်စစ်ကောင်စီလုံခြုံရေးတပ်တွေကိုအပြင်းအထန်ခုခံနေတဲ့ချင်းမြင့်နယ်မင်းတပ်မြို့မှာတော့ဒီနေ့နေ့လယ်ပိုင်းမှာစစ်တပ်ကမြို့တွင်းဝင်ရောက်သိမ်းယူထားပြီလို့သိရပါတယ်ဒီမတိုင်းခင်စစ်တပ်ကအင်အားတွေဖြည့်တင်းပြီးမြို့တွင်းကိုလက်နက်ကြီးတွေနဲ့ပါပြစ်ခတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းကျွန်တော်နိုင်ကွန်းအိမ်ကနေတင်ဆက်ပေးပါမယ်။စစ်အုပ်ချုပ်ရေးထုတ်ပြန်ထားတဲ့မင်းတပ်မြို့နယ်မှာစစ်တပ်ကိုလက်နက်ကန်ခုခံတော်လှန်မှုပြင်းထန်နေတယ်လို့စစ်တပ်ဘက်ကလည်းလေကြောင်းကနေအချိန်ချင်းစစ်ကူပို့ပေးပြီးလက်နက်ကြီးတွေနဲ့ထိုးစစ်ဆင်ပြစ်ခတ်မှုတွေဖြစ်ခဲ့တယ်လို့မင်းတပ်ကာကွယ်ရေးဖွဲ့ကြံကြားရေးတာဝန်ခံတူကပြောပါတယ်။
ဒီမနက်ခွန်တိုင်းဝင်းကျင်တော့ကစားပြီးမှသူတို့ရဟန်းကြီးလာတယ်နဲ့ဆိုရင်ရဟန်းကြီးရှိသရှိပြီသူတို့လူတွေဖြေသွားတယ်ရဟန်းကြီးနေလာရင်လာရင်ကျွန်တော်တို့ကိုတကယ်မော်တာနဲ့ energy တွေနဲ့အပြစ်ခံရတယ်အခုနဲ့ဆိုရင်သူတို့မြို့ထဲကိုပြစ်တာမနက်ခွန်တိုင်းကအခုတနိုင်ထိုးတော့မျိုးပေါ့နော်အချက်96မော်တာနဲ့ energy နဲ့မြို့ထဲကိုဆန်းဆန်းပြစ်တယ်နော်ရဟန်းကြီးတွေကလည်းပဲအဲ့လိုပြစ်တဲ့ခါတိုင်းရှိတယ်မင်းတပ်မျိုးကိုသူတို့မြို့စိုးပုံးတိုင်းနဲ့အချိန်တွေမျိုးဖြစ်သွားတာပေါ့ခင်ဗျ
မင်းတပ်မျိုးတွင်မှာလဲနှစ်ခွန်လေးတိုက်ရင်ကနေမျိုးတွင်မှာလူတွေကိုဇိုင်းအကာရာဖြစ်ဖမ်းဆီးတာရှိတယ်လို့သူကဆက်ပြောပါတယ
်နှစ်ခွန်လေးတိုင်းဆင်းတာပြီးမှလူတွေကိုဖမ်းတယ်အဲ့ဒီဖမ်းတဲ့စင်ကားရလောက်ကိုလူသားတိုင်းလို့လုပ်ပြီးမှရှစ်မျိုးတဲ့သူတို့ဝန်သားနေတာပေါ့နော်ကျွန်တော်တို့ကကိုလူလည်းပြစ်လို့မရဘူးလူနေဆိုင်ခန့်နေအိမ်နေရှိတယ်ကျွန်တော်တို့ကပြစ်လို့မရအောင်ဆိုတော့ကျွန်တော်တို့ကတတိပြတ်တော့ဆုံးလာတယ်သူတွေကအဲ့ဒါကြည့်ချင်ရပြစ်ပုံမင်းနေနေရပြစ်ပေါ့နော်
ဒီကနေ့မင်းတပ်မျိုးတွင်ပြစ်ခတ်မှုမှာအင်အားဖြည့်စင်းလာတဲ့စစ်ကောင်စီတပ်တွေကနေနှစ်လယ်ပိုင်းမှာမင်းတပ်မျိုးကိုဝင်ရောက်သိမ်းပိုက်နိုင်ခဲ့တယ်လို့နှစ်ဖက်ထိခိုက်မှုရှိတယ်လို့တခြားမင်းတပ်ကာကိုရေးဖွဲ့ဝင်တို့ကပြောပါတယ်
ရဟယင်းနေရအခေါ်ခေါ်ကယ်ဆယ်လုပ်နေတယ်ကြောက်ထွားနေကြမှာလူလူလာချတယ်အဲ့ဒီအင်အားတွေနဲ့ကျွန်တော်တို့မျိုးကိုတိုက်ခိုက်တယ်အခုသူတို့မျိုးတို့ကဝန်စီသွားပြီပေါ့ခိုက်ခိုက်မှန်ကဒီရှိကောင်စီဘက်ကတအူးကြလာတော့ကျွန်တော်တို့ទីလိုက်တယ်ဟိုကျွန်တော်တို့ဘက်ကတန်ရကြတယ်တအူးဒီလက်လက်ကြီးကြီးဖန်နာပေါ့
လက်ရှိမင်းတပ်မျိုးကိုစစ်ကောင်စီတပ်ဖွဲ့ကတင်ပိုက်ထားပြီးအိမ်တွေကိုရှာဖွေစစ်ဆေးနေမှုကြောင့်မြို့ခံများပြားသိမ်းချောင်ထွက်ပြေးနေရပါတယ်ဒါအပြင်မနေ့ကလည်းမြို့တွင်းမှာစစ်ကောင်စီတပ်ဖွဲ့ရဲ့စနိုက်ပါတနတ်သမားတွေလက်ချက်ကြောင့်ဒေသခံတွေထိခိုက်မှုရှိနေတယ်လို့လည်းမင်းတပ်ကာကိုရေးဖွဲ့ပြန်ကြားရေးတာဝန်ခံကပြောပါတယ်
မနေ့ကမြို့တွင်းထိခိုက်မှုမှာကတော့စနိုက်ပါဆန်းပစ်လို့တန်ရန်ရတယ်လို့ပေါ့နော်ရဲစခန်းကဆန်းပစ်ကြတယ်အနည်းဆုံး3ယောက်ရှိတယ
်လက်ရှိအနေထားရလက်နက်ကြီးနဲ့ပစ်ခတ်နေမှုကြောင့်မင်းတပ်ကာကိုရေးဖွဲ့ဘက်ကလက်နက်အင်အားမမျှလို့နှောက်ဆုတ်နေရပါတယ်မင်းတပ်မျိုးရဲ့အရှိတ်စစ်မျက်နှာမှာလက်နက်ကြီးတွေနဲ့စူမှုပြစ်ခတ်ခံရတယ်လို့အနောက်ဘက်စစ်မျက်နှာဖြစ်တဲ့မသူပီဘက်ကလာတဲ့စစ်သားတွေကလည်းမင်းတပ်နဲ့9မိုင်ကွာမှာရောက်ရှိနေတယ်လို့ကာကွယ်ရေးဖွဲ့ဝင်တွေကပြောပါတယ် မင်းသားမျိုးတွင်တိုက်ပွဲခြေနေကိုသိရှိဖို့စစ်ကောင်စီပြောခွင့်ရသူကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူးချင်းမြင့်နယ်မင်းသားမျိုးနယ်မှာမေလ13ရက်နေ့ညနေပိုင်းကစစ်အုပ်ချုပ်ရေးထုတ်ပြန်ခဲ့ပြီးနောက်စစ်တပ်ဘက်ကအင်အားဖြင့်ထိုးစစ်ဆင်တိုက်ခိုက်လာတယ်လို့မနေ့ကမင်းသားမျိုးအပြင်ဘက်မှာဖြစ်တဲ့တိုက်ပွဲတွေမှာနှစ်ဖက်ထိခိုက်ကြဆုံးမှုတွေရှိနေတယ်လို့လည်းနှစ်ဖက်ပြောရေးဆိုခွင့်ရှိသူတွေကအတည်ပြုပြောထားပါတယ်မင်းသားမျိုးမှာစစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြလှုပ်ရှားသူတွေနဲ့စစ်ကောင်စီတပ်တွေကြားဧပြီလ24ရက်နေ့ကစပြီးပြစ်ခတ်မှုရှိခဲ့ပြီးဧပြီလ28ညပိုင်းမှာပြည်ရဆဲပြီးနှစ်ဖက်ဆွေးနွေးမှုတွေလှုပ်ဆောင်ခဲ့ပါတယ်မေလ10ရက်နေ့မှာတော့စစ်ကောင်စီတပ်ဘက်ကနေဖမ်းဆီးထားတဲ့လူငယ်တွေကိုပြန်မလွှတ်ပေးတဲ့အတွက်မင်းသားကာကွယ်ရေးတပ်ဖွဲ့နဲ့စစ်ကောင်စီကြားအပြစ်ရသဘောတူညီချက်ပြည့်ပြည့်သွားပြီးညပိုင်းမှာတိုက်ပွဲဖြစ်ပွားလာတာဒီနေ့ပါဆို3ရက်ရှိနေပြီဖြစ်ပါတယ်အခုမင်းတပ်ကိုစစ်ကောင်စီလုံခြုံရေးတပ်တွေဝင်ရောက်သိမ်းယူနေချိန်မှာပဲမြို့တွင်းမှာအသက်မပြည့်သေးတဲ့ကလေးငယ်တွေအမျိုးသမီးတွေနဲ့တက်ကြီးရွယ်ဦးတွေမြို့တွင်းပိတ်မိနေတာကြောင့်သူတို့အတွက်စိုးရင်ရတယ်လို့ NUG အမျိုးသားညီညွတ်ရေးဆိုရအမျိုးသမီးလူငယ်နဲ့ကလေးငယ်များဝန်ကြီးဌာနကထုတ်ပြန်ပါတယ်မြန်မာနိုင်ငံတွင်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်လူ63ဦးသေဆုံးခဲ့တယ်လို့ဒီနေ့လှုပ်တဲ့စစ်ကောင်စီသတင်းစာရှင်းလင်းပွဲမှာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကပြောခဲ့ပါတယ်ပဲနေရာဒီမှာဖြစ်တဲ့အကြမ်းဖက်မှုဆိုတာနဲ့ဘယ်သူတွေလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမပြောခဲ့ပါဘူးကျွန်တော်နိုင်ကုန်းနေပါ VA မြန်မာဘိုင်းတွေသတင်းပေးပို့ထားပါတယ
်နိုင်ငံနှက်ကအကြမ်းဖက်အာဏာဖီဆန်နေကြတဲ့အစိုးရဝန်ထမ်းတွေကိုသက်ဆိုင်ရာမြို့နယ်လိုက်အာဏာပိုင်တွေရဲ့လက်မှတ်နဲ့အလုတ်ကယာယီရက်ဆိုင်မှုတွေထုတ်ပြန်နေရမှာ6ရင်းနှက်မြေအလုတ်သမား600ကျော်လဲယာရုကရန်နာခံရပါတယ်ဒီလိုယာရုကရက်ဆိုင်ခံရတဲ့အတွက်သူတို့ရဲ့စာဝတ်နေရေးအခက်အခဲအခြေအနေကိုပြောပြပေးပါမယ်ရှင်။ကျမခွားညိုပါ။၆မြို့ကရေနံမြေလုံသမာ1000ကျော်ရှိတဲ့အ내အကြမ်းမဖက်အာနာဖီဆန်စဲဝန်ထမ်း609ဦးကိုယာရုကရက်ဆဲကြောင့်တရားဝင်ကြေညာချက်ထွက်လာပါပြီ။ရေနံမြေအိမ်ယာတွေမှာပဲမျိုးရိုးစင်ဆက်နေလာခဲ့ကြတဲ့ဝန်ထမ်းတွေဖြစ်တာကြောင့်အခုလိုယာရုကရက်ဆိုင်ခံရတဲ့အချိန်မှာနေထိုင်ရင်းနဲ့ပတ်သက်လို့အလုတ်ကရက်စဲခံရတဲ့6ရင်းနှံမြေကရင်းနှံကျွမ်းကျင်9ဝန်ထမ်းတဦးကအခုလိုပြောပါတယ
်ကိုရူးချိန်ထိတော့ရင်းနှီးရဲ့အိမ်လေးတွေအိမ်ပိုင်ဝိုင်းပိုင်ရှိတဲ့ပေါင်းတဲ့အိမ်လေးတွေဆွေမျိုးအိမ်လေးတွေမှာဒီလိုပဲအဆင်ပြေတဲ့လူကတက်နေရတယ်အဆင်မပြေတဲ့လူကတော့ဒီတန်ရာကျွန်တော်တို့ပြေးထားတဲ့လိုင်ကမ်းလေးတွေမှာပဲအဲအားမှဖီယာမပေးမချင်းလေးတော့ဆွဲမချမချင်းလေးတော့နေနေသေးတာပေါ့မေ့နေသေးတာပေါ့နတ်စီဒီယံမဖြစ်တော့ပဲစီဒီယံဖြစ်နေတဲ့ဝန်ထမ်းနေနေရတော့လုံနေသေးပါတယ်ဒီဆန္ဒပြပွဲတွေမှာပါဝင်ပူးပေါင်းလှုပ်ဆောင်နေပါသေးတယ
်ဒီနေ့မှလည်း6မြို့မှာကြောက်ကြားသပိတ်ကိုအချိန်တိုကျင်းပနိုင်ခဲ့တယ်လို့သူကပြောပါတယ်ဖေဖော်ဝါရီလ1ရက်စစ်အာဏာသိမ်းပြီးတပတ်အကြာဖေဖော်ဝါရီလ8ရက်ကစပြီး6ရင်းနှံမြေအလုသမာ1000ကျော်တညီတညွတ်ထဲစန္ဒပြခဲ့ကြပေမဲ့အခုတော့စာဝတ်နေရေးအခက်အခဲနဲ့မိသားစုဝင်တွေကိုနှောက်ယှက်ချင်းချောက်မှုတွေရှိနေတဲ့သတင်းတွေကြောင့်အလုပြန်ဝင်ကြရသူတွေရှိနေတယ်လို့သူကပြောပါတယ
်ဒီစီဒီယံဖြုတ်သွားတာတော့400ကျော်ပါတော့တယ်400ကျော်905ကားကြီးလို့ခေါ်ရဲဟိုဖမ်းမယ်စီးမယ်စာစုတွေကိုဒုက္ခပေးမှကြီးကြောက်ကြတယ်နေရောနေလည်းကောင်းကောင်းမရေရညလည်းကောင်းကောင်းမရေဘယ်ရှင်ဝင်းဆွဲမှမသိတဲ့ဘဝတွေကိုဖြစ်ကြတယ်အဲ့တော့အဓိကတော့ကြောက်တဲ့စိတ်တစ်ခုနဲ့ထွက်သွားကြတာပါအဲလုံချုံစစ်ချရမှုဆိုတော့မရှိဘူးပေါ့ဗျာဘယ်သူမှလဲသိပြီးတော့ဘယ်ချင်းလာဆွဲမယ်ဆိုတော့မသိဘူးဘယ်ချင်းရေးပြီးမယ်ဆိုတော့မသိဘူးဒီနေစရာအင်းကအခက်အခဲဖြစ်စားဖို့တော့ဟိုအခက်အခဲဖြစ်တော့ဟိုဒီဖမ်းမစီမောက်လည်းစိုးရင်ရယ်ဘယ်ရမှလည်းအမခံချက်ကမရှိဘူးဖြစ်နေတယ်ကျွန်တော်တို့ကလည်းဒီတိုက်ပွဲကိုစုံထီတိုက်ပွဲဝင်ပြီးသွားမယ်လို့ဒီနေရာကြီးပြောပါတယ်
။6ရင်းနှံမြေမှာဌာနပေါင်းစုံကရေနံဝန်ထမ်းအင်အား1000ကျော်ရှိရမှာလက်ရှိအကြမ်းမဖက်အာဏာဖီဆန်စဲအလုသမား609ဦးရှိနေဆဲဖြစ်ပြီး400ကျော်ကတော့စာဝတ်နေရေးအခက်အခဲတွေကြောင့်အလုပြန်ဆင်းကုန်ကြတာပါ။လောလောဆယ်မှာ6မြို့မူလတန်းကနေအထက်တန်းပြအထိဆရာဆရာမတွေနဲ့ပညာရေးဝန်ထမ်းစုစုပေါင်း489ဦးကိုလည်းမေလ17ရက်နေ့နေစွဲနဲ့နိုင်ငံဝန်ထမ်းနှီးဥပဒေ161နှီးဥပဒေခွဲကာကြီးနှီးဥပဒေ190နှီးဥပဒေခွဲကာကြီးတို့အရာလုံလောက်တဲ့အကြောင်းပြချက်မရှိဘဲခွင့်မဲ့ပြက်ကွက်ခဲ့တဲ့အတွက်ဆိုပြီးညွှန်ကြားရေးမှူးဒေါက်တာချိုချိုမြတ်အောင်ရဲ့လက်မှတ်နဲ့အလို့ရစဲကြောင်းအမိန့်စာထွက်ထားပါတယ်6မြို့ကအကြမ်းမဖက်အာဏာပြစ်ဆင်နေတဲ့မြမရင်နံနဲ့တဘာဝတံဝေဌာန MOGE 6ရင်နံချက်ဆက်ယုံနဲ့တခြားရင်နံဌာနတွေကအလုတ်ရန်နာခံရတဲ့ဝန်ထမ်းစုစုပေါင်းကတော့609ဦးရှိပါတယ် မြန်မာရင်းနှံတဲ့သဘာဝတံခွေကဝန်ထမ်းတွေကိုအလောက်ရနာကြောင်းအမိန့်စာမှာတော့6လအတွင်းအယူခံဝင်နိုင်တယ်လို့ဖော်ပြထားပါတယ်ရှင
်။ထိုင်းမြန်မာနယ်စပ်ကချနပူရီပြည်နယ်အတွင်းမှာထိုင်းလုံခြုံရေးတပ်ဖွဲ့တွေတင်းကျပ်စွာချထားတဲ့ကြားကပဲမြန်မာနိုင်ငံသားအများစုပါဝင်တဲ့တရားမဝင်နိုင်ငံသားတွေဝင်ရောက်လာတာမလကနေမေလအထိဆိုရင်လူဦးရေ 3,000 ကျော်ရှိကြောင်းထိုင်းအနာပိုင်တွေကထုတ်ပေါ်ပြောဆိုခဲ့ပါတယ်။ဒီသတင်းကိုကျမမအေးမာကတင်ပြပေးမှာပါ။ထိုင်းမြန်မာနယ်စပ်ကချနပူရီပြည်နယ်တဲကိုမလကနေမေလအတွင်းတောလန့်တွေကနေတဆင့်မြန်မာနိုင်ငံသားတွေအစုလိုက်အပြုံလိုက်ဝင်ရောက်လာနေတာကြောင့်ထိုင်းအနာပိုင်တွေကလုံခြုံရေးတင်းကျပ်ပြီးဖမ်းဆီးမှုတွေလုပ်နေတာပါ။မလာကနေမေလလယ်အထိဖမ်းမိတဲ့တရားမဝင်နိုင်ငံသားသား3000ကျော်ရှိကြောင်းထိုင်းအနာပိုင်တွေကထုတ်ပေါ်ပြောဆိုချက်တွေကိုကိုးကားပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုသမားရေးလှုပ်ရှားသူဦးမင်းဦးကအခုလိုပြောပြပါတယ
်။3000အပေါင်းပေါ့ပြောရမလို့ဆိုမလာနေပြီးတော့ဒီကူကျွန်တော်ဟိုနားလာပိုင်းရှိပါတော့။အဲ့တော့မလာတဲ့တခုတည်းမှာဆို1300ကျော်မြင့်ရေးအေဒီလာမှာက1300ဆောက်တော့1300ကျော်ပြန်နေပါပဲ။နောက်ကျန်တဲ့ဟာတွေကအခုနောက်ပိုင်းထပ်မိတာပေါ့ဒီဟာကတော့တော်တော်များများထပ်မိတ
ာဟုတ်ပါ
အပေါင်းလိုက်တယ်ဆိုလို့ရှိရင် 3,000 ကျော်ဖြစ်သွားတယ်နောက်ပြီးတော့လည်းပမာအများဆုံးပေါ့ဒီဟာအခုကျွန်တော်ပြောတာဟိုမြန်မာတစ်ခွက်တည်းကိုပြောတာမဟုတ်ဘူးနော်မြန်မာရောလာဝရောကမ္ဘောဒီးယားရောပါတယ်ဒါပေမဲ့မြန်မာကအဲ့ဒီမှာအများဆုံ
းမြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုစီးပွားရေးအဆင်မပြေမှုတွေကြောင့်အင်ဒီနာချင်းထိုင်းနိုင်ငံတွေကိုမြန်မာနိုင်ငံသားတွေအစုလိုက်အပြုံလိုက်ဝင်ရောက်လာနေကြတာဖြစ်တယ်လို့လည်းအလုသမားအခွင့်အရေးလှုပ်ရှားသူတွေကသုံးသပ်ကြပါတယ်။ကချနပူရီပြည်နယ်စံခဘူရီခရိုင်နောင်လူနယ်စပ်ကနေတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသားတွေကိုဖမ်းမိတာဟာဧပြီလနဲ့မေလတလကျော်အတွင်းမှာပဲ928ဦးရှိတယ်လို့လည်းနောင်လူနယ်စပ်မှာရှိတဲ့ထိုင်းနယ်ခြားဆောင်တပ်ကမနေ့ကထုတ်ပေါ်ပြောဆိုခဲ့ပါတယ်။မေလ13ရက်နေ့ကတော့ပကြွခရိုင်ထဲမှာမြန်မာနိုင်ငံသား50လောက်ထပ်မံဖမ်းဆီးခံရကြောင်းဦးမင်းဦးကဆက်ပြောပြပါတယ်
။50ကဒီကျွန်တော်တို့ပကြွခရိုင်ပေါ့နော်။အဲဒီတံပေါ်ကကျတော့ကျွန်တော်တို့အောင်ဝိုင်းလို့ခေါ်တဲ့ဒီရွာနာမည်ကတော့ရွာမတ်တနစ
်ဟုတ်ကဲ
့အဲဒီနေရာမျိုးရောအော်ဝင်လာတော့ရအဲ့ဒီမှာမိတာပေါ့။ဒါမျိုးနေရပေါ့။ဒါကပကြွမျိုးနဲ့မျိုးရဲ့မျိုးနဲ့မျိုးပေါ့။အဲဒါကတော့သူတို့ကလည်းကြွေးကြာခုနလိုပြောလို့မှန်။ဘုံမှာလည်းနေစရာစားစရာလုပ်ကင်ရှားပါတာမရှိတဲ့ခါကျတော့နောက်ဆုံးတော့ဖိုင်းရတော့ဒါဟိုဘယ်လိုကအနည်းဆက်ဆုံးနဲ့ဖြစ်တယ်လေ။နောက်တစ်ခုကဒီမှာရှိတဲ့ဆွေမျိုးသားချင်းတွေဟိုခေါ်လို့အဲ့လိုမျိုးပေါ့။တက်တယ်ဘလို့လာကြတာလည်းရှိတယ်လို့အာနောက်ပွဲစားတွေရလားရုံကျွန်းနဲ့ဟောင်းစဉ်းစားထားတာပေါ့
ထိုင်းနိုင်ငံတဲကိုခိုးဝင်လာတဲ့မြန်မာနိုင်ငံသားတွေဟာအရင်ကဆိုရင်10ခန်းလောက်အစုဝေးတာရှိခဲ့ပြီးမဲ့အခုလပိုင်းနေမှာတော့တနေ့တည်းရာခန်းလောက်ထိဝင်လာနေကြတာပါထိုင်းလုံခြုံရေးတပ်ဖွဲ့ဝင်တွေလုံခြုံရေးအားနည်းတဲ့တောလန်းတွေကိုတုံးပြီးဝင်လာနေကြတယ်လို့လည်းထိုင်းအနာပိုင်တွေကဆိုပါတယ်တချို့လည်းကျေးရွာတွေကိုရောက်ပြီးတပတ်ဆက်ရဲကြာမှထိုင်းနိုင်ငံသားတွေသတင်းပေးလို့ဖမ်းမိတာတွေလည်းရှိနေပါတယ်ထိုင်းရဲဘော်ချုပ်နရစ်ထဝံဝုံနဲ့အဖွဲ့ဝင်တွေဟာအခုရက်ပိုင်းအတွင်းမှာထိုင်းမြန်မာနယ်စပ်ဒေသတွေကိုရဟယင်နဲ့တွားရောက်ဆစ်ဆေးခဲ့ပြီးနယ်စပ်လုံခြုံရေးကိုပုံမှန်စောင့်ကြည့်ဖို့အတွက်တပ်ဆိုင်ရာနယ်စပ်အနာပိုင်တွေကိုပြောကြားခဲ့ပါတယ်ဒါအပြင်လုံခြုံရေးတပ်တွေကိုတိုးမြင့်ချထားပြီး24နာရီခင်းလဲဖို့ညွှန်ကြားခဲ့တယ်လို့လည်းဒေသဆိုင်ရာထိုင်းသတင်းတွေမှာဖော်ပြကြပါတယ်ရှင
်ကိုဗစ် -19 ရောဂါတရှိန်ထိုးကူးစက်ပြန့်နှံ့နေတဲ့အိန္ဒိယနိုင်ငံမှာပိုကူးခံရသူ22သန်းကျော်ထိရောက်လာပြီးတော့ဆေးရုံတွေမှာလူနာကရင်တွေလည်းမလုံလောက်တော့သလိုလူနာတွေအတွက်အောက်ဆီဂျင်တွေလည်းမလောက်မကဖြစ်နေပါသေးတယ်ဒီအချိန်မှာပဲအိန္ဒိယလူဦးရေရဲ့200ခိုင်နှုန်းရှိတဲ့6ခေလူမျိုးတွေကလည်းကာယောဂါပဲဝိုင်းဝန်းကူညီဖို့ရှီရန်ကနေပါဝင်လောက်ကင်လာကြပါတယ်။ Rider စတင်းကိုအခြေခံပြီးတော့ကျွန်မအနောက်လောက်ဆက်ပြီးပြောပြပါမယ်။ COVID-19 ရောဂါနေစဉ်ကူးခံရတဲ့သူ3သိန်းကျော်ရာသတင်း3မှတ်ထပ်ရောက်လာပြီးဖြစ်တဲ့အိန္ဒိယနိုင်ငံမှာဆေးရုံတက်ခွင့်ရပို့ဆောင်ရင်ကားထဲမှာတင်လူတွေသေဆုံးနေရပါတယ်။ဒေလီမြို့ကဆေးရုံတွေမှာလည်းကရင်တွေမလုံလောက်တော့တဲ့အတွက်လူနာတွေပြန်လွတ်နေရပါတယ်။ဒီလိုအချိန်မှာပဲ6လူမှုအတိုင်းပိုင်းကကိုဗစ်လူနာတွေအတွက်သီးသန့်လူနာဆောင်တွေအောက်ဆီဂျင်တွေနဲ့အခမဲ့ထမင်းကျွေးဖို့လည်းစီစဉ်ထားကြပါတယ်။ New Delhi မြို့မှာရှိတဲ့6ဖျားချောင်းကိုတာဝန်ယူစောင့်ရှောက်ထားတဲ့ကော်မတီကဖျားချောင်းဝန်ကြီးထဲမှာကရင်250ဆန့်ကိုဗစ်လူနာဌာနကိုပြင်ဆင်ထားပါတယ်။6ဖျားချောင်းတော်စောင့်ရှောက်ရေးကော်မတီဥက္ကဋ္ဌမဂျင်ဒရာစင်ဆီရာဆာကအခုလိုပြောပါတယ်
။ जो सबसे बड़ी बात आपने नोटिस ली होगी
ये एक ऐसा दौर है जिसने सबको डरा दिया है
အခုညီလိုအပ်နေတဲ့သူတွေကိုကူညီရမယ်ဆိုတဲ့စိတ်ဓာတ်ကကျွန်တော်တို့သွေးသားထဲမှာပါလာပြီးသားပါအခုချိန်မှာလူတိုင်းကြောက်လန့်နေပါတယ်ပြီးခဲ့တဲ့တကြောပိုးကူးဆက်ပြန့်နှံ့နေတဲ့အချိန်မှာလူတွေကြောက်လန့်စိတ်ပုံများလာပေမဲ့ဒီချိန်ကူးဆက်မှုကြတော့အသက်အန္တရာယ်ပိုထိခိုက်ပါတယ်အရင်တုန်းကတော့ကိုဗစ်ကူးဆက်ခံထားရတဲ့မိသားစုဝင်တွေနဲ့တောင်လူတွေအနီးကပ်မနေကြင်ကြပါဘူးအဲ့ဒီလိုအချိန်မျိုးမှာတောင်အိန္ဒိယပြည်တွင်းမှာရောကမ္ဘာအနှံ့မှာပါစစ်လူမျိုးတွေကကူညီဖို့နောက်မတွန့်ခဲ့ပါဘူးဘာကြောင့်လဲဆိုတော့ကျွန်တော်တို့ရဲ့ဘာသာတရားရဲ့စံတန်ဖို့တွေအခြေခံအယူဝါဒတွေကလူသားတူကိုကူညီဖို့ဖြစ်ပါတယ
်လူဦးရေတန်ပေါင်း1400နီးပါးရှိတဲ့အိန္ဒိယနိုင်ငံမှာစစ်ခလူမျိုးတွေက200ခန့်နှုန်းရှိပါတယ်ပြည်ရင်းမှာခုလိုအကြအတဲတွေနဲ့ရင်ဆိုင်နေရတဲ့အခါတိုင်းစစ်ခလူမျိုးတွေရှေ့ထွက်လာပြီးအကူအညီလိုအပ်နေသူတို့အတွက်နေစရာစားစရာတွေကမကအခြားလိုအပ်တဲ့အကူအညီတွေကပါပေးလိရှိပါတယ်နယူးဒေလီသမျိုးလုံးကိုဗစ်ကူးစက်ခံရသူတွေတိုးလာတာနဲ့အများတိရောဂါနဲ့သေဆုံးသူတွေကလည်း2000ဝန်းကျင်ထိရောက်လာပါတယ်ဆေးရုံကတင်တွေပေါ်မှာလူနာတရင်တွေထဲမှာနဲ့အပြင်မှာရထားတဲ့ကားတွေထဲမှာတွေလူတွေနေစဉ်အသက်ဆုံးရှုံးနေကြတာပါနိုင်ငံတကာအတိုင်းဝိုင်းကလည်းအိန္ဒိယအတွက်ဆေးပစ္စည်းကိရိယာတွေကိုထောက်ပံ့ကူညီနေကြပေမဲ့မလုံလောက်သေးပါဘူးနိုင်ငံတောင်ပိုင်းဘင်္ဂလူးဝါမြို့မီးသီကျိုဆန္ဒမှာလည်းကိုဗစ်ကြောင့်သေဆုံးသွားသူတွေတင်လာတဲ့လူနာတင်ရင်းနှီးရှည်ကြီးကိုတွေ့ရပါတယ်သေးဆုံးသွားသူတွေရဲ့မိသားစုတွေကပါအလောင်းတွေမရှိဖို့ထင်းမုံတွေကိုဝိုင်းပြီးတော့ကူညီပြင်ဆင်နေကြတာပါမိတကျိုဆက်ဝန်ထမ်းတဦးဖြစ်တဲ့ကူမာကအခုလိုပြောပါတယ
်50ဘာဒီကတာဆပ်ဟာ इधर 25 उधर 25
တရက်ကိုကိုဗစ်ကြောင့်တည်တဲ့လူ90လောက်မိတကျိုရပါတယ်ဒီဘက်မှာ25လောက်ဟိုဘက်မှာတော့25လောက်မိတကျိုရပါတယ်ဒီကိုမနေ့9နာရီလောက်မှအလုပ်ဝင်ပြီးည10နာရီလောက်အထိလှုပ်လှုပ်ရပါတယ်
New Delhi မြို့နယ်မလတ်မကမ်းမှာရှိတဲ့ Ghaziabad မြို့မှာတော့ Sikh လူမျိုးရဲ့အဖွဲ့ကအရေးပေါ်အကူအညီလိုအပ်နေသူတွေကိုအောက်ဆီဂျင်အခမဲ့ထောက်ပံ့ပေးနေပါတယ်။ Sikh ဖခင်ကျောင်းအပြင်ဖက်မှာတော့ COVID လူနာတွေတင်လာတဲ့ကားတွေ၊စိုက်ကားတွေနဲ့ပြည့်ရှာနေပါတယ်။စေတနာဝန်ထမ်းတွေကလည်းလူနာတွေကိုအောက်ဆီဂျင်ဘူးတွေလိုက်ပြီးတော့တပ်ပေးနေကြတာပါ။ Delhi မှာသတင်းမှတ်နဲ့ချီ COVID ရောဂါကန့်သတ်ချက်တွေထုတ်ပြန်ထားတဲ့အတွက်စားရေးတောက်ရေးအခက်အခဲဖြစ်နေတဲ့ COVID လူနာတွေနဲ့သူရဲ့မိသားစုဝင်တွေကိုလည်းအခမဲ့ကြွေးဖို့ Sikh Committee ကပြင်ဆင်နေပါတယ်။နိုင်ငံတော်ကိုဗစ်ကြောင့်သေဆုံးသူတွေကလည်းနေ့စဉ်ထောင်ချီရှိနေတဲ့အတွက်ဒီနှုန်းနဲ့ဆိုရင်တော့ဩဂုတ်လအရောက်မှာကိုဗစ်ကြောင့်သေဆုံးသူနိုင်ငံတော်သက်တမ်းအထိရှိလိမ့်မယ်လို့လည်းအစိုးရတာဝန်ရှိသူတွေကခန့်မှန်းထားတာဖြစ်ပါတယ်။ကျွန်မနှောင်းလောပါ။
အမေရိကန်ပြည်သူကယ်လီဖိုးနီးယားပြည်နယ်တက္ကသိုလ်ကကျောင်းဝင်23ဦးပါကိုဗစ်ကာယောဂါကာလအတွင်းကျောင်းသားသတင်းတောက်တီသတင်းပေးပို့တဲ့ကျောင်းစာဆောင်လေးတွေဟာအတော်လေးရေးပါခဲ့ပါတယ်။အဲ့ဒီကျောင်းသတင်းစာတွေဟာပြည်နယ်တစ်ခုလုံးအတွင်းကသတင်းချက်လက်တွေဖလှယ်တာသတင်းတွေကိုစူးစီးနိုင်ဖို့အတွက် online wire ကတဆင့်ချိတ်ဆက်လာကြတယ်လို့ view သတင်းတောက် Mike Sullivan ရေးသားပေးပို့တဲ့သတင်းကိုကိုညင်းညာပြောပြပါလိမ့်မယ်။
ကျောင်းသားအကြောင်းသူစုစုပေါင်း 48,500 ရှိတာကြောင့်ကယ်လီဖိုးနီးယားပြည်နယ်အစိုးရတက္ကသိုလ်စနစ်ဟာအမေရိကန်မှာအကြီးဆုံးဖြစ်ပါတယ်။ကိုဗစ်ကာယောဂါကြောင့်အတန်းတွေအွန်လိုင်းကပြောင်းလဲတင်ကြားနေရတဲ့အချိန်မှာကျောင်းသားတွေအနေနဲ့ကယ်လီဖိုးနီးယားပြည်နယ်တက္ကသိုလ် CSU စနစ်ထဲကသတင်းတွေကိုသိကျင်ကြပါတယ်။ Cal State Newswire တီထောင်သူ ADM McGolin က
Whether that
all report ဝင်တွေရဲ့သတင်းပဲဖြစ်ဖြစ်တက္ကသိုလ် Deputy တွေကြောင်းပဲဖြစ်ဖြစ်ကျောင်းသားအဖွဲ့တွေကြောင်းပဲဖြစ်ဖြစ်ကျောင်းသားသတင်းစာတစ်စောင်စီကိုအွန်လိုင်းမှာဖတ်လို့ရပါမယ်။ကျောင်းစနစ်တစ်ခုလုံးကြီးတွေကဖြစ်ပျက်တွေအကုန်လုံးသိဖို့တော့ခက်ခဲပါတယ်။
သတင်းတွေအကုန်လုံးစူးစီးတင်ဆက်ပေးတဲ့နေရာတစ်ခုမရှိတာကြောင့်မို့လို့အခုလိုတက္ကသိုလ်ကသတင်းတွေအကုန်မျှဝေလို့ရမယ့်နေရာတစ်ခုကိုဖန်တီးခဲ့တာပါလို့ကယ်လီဖိုးနီးယားပေါ်လီတက်နစ်ပြည်နယ်တက္ကသိုလ်နောက်ဆုံးနှစ်ကျောင်းသား ADM McGolin ကပြောပါရယ် Slack ဆိုတဲ့အင်တာနက်စကားပြောလို့ရတဲ့နေရာမှာကျောင်းသားသတင်းသမားတွေတွေ့ဆုံကြပြီးတော့သတင်းတွေကို Substack ဆိုတဲ့နေရာမှာတင်ပြကြပါရယ်လက်တလောကျောင်းသားဝါယာသတင်းတွေမှာအာရှຫນွယ်ဘွားအမေရိကန်တွေလူမျိုးရေးခွဲခြားတိုက်ခိုက်ခံရတဲ့အကြောင်းတွေတင်ဆက်ကြပါရစေ။ San Francisco ပြည်နယ်တက္ကသိုလ် Golden Gate Express သတင်းစာက Samantha Lorey က
Not everybody is
in စနပြပွဲတွေဖြစ်နေတဲ့မြို့ကြီးတွေတိုင်းမှာကျောင်းသားတွေရှိတာတော့မဟုတ်ပါဘူး။ San Francisco မှာတော့အမြဲတခုခုရှိတတ်ပါတယ်
။ Los Angeles မြို့နာက Dominguez Hill Cal State တက္ကသိုလ်ကကျောင်းသားတွေကလည်းကျောင်းတွင်းနဲ့ကျောင်းပြင်ပသတင်းတွေကိုတင်ဆက်ကြပါရစေ။ကျောင်းသတင်းစာ Bulletin ရဲ့ Editor ချုပ် Taylor Helms က
So a lot of our
ကျမတို့ပွင့်ပွင့်လင်းလင်းရေးထားတဲ့သတင်းကြီးတွေအများစုဟာလူမျိုးရေးခွဲခြားမှုတွေမလုပ်ဖို့ကိုဗစ်စီကံပြောင်းလဲမှုတွေအကြောင်းနဲ့တက္ကသိုလ်တွေကအသစ်တိစောက်မှုတွေအကြောင်းအပါအဝင်အွန်လိုင်းကသင်ကြားမှုတွေမှာ တက္ကသိုလ်ကကျောင်းသားတွေကိုဘလို့ကူညီနေတယ်လဲဆိုတဲ့သတင်းတွေပါလို့ပြောသွားတာပါ။လူအများစိတ်ဝင်စားတဲ့သတင်းတွေကိုမျှဝေတာများပါတယ်။လက်တလောပွဲရခဲ့ပြီးကျောင်းသားသတင်းစာဘူလက်တင်ကိုဆက်ကူညီနေသေးတဲ့ကျောင်းသူဒက်စနီဂျက်ဆင်ကလည်းကွဲပြားတဲ့အမြင်တွေနဲ့ပတ်သက်ပြီးအခုလိုပြောပါတယ
် Don't hire me just
Black Lives Matter ဆန္ဒပြလှုပ်ရှားမှုတွေဖြစ်နေတဲ့အချိန်မှာလူမဲသတင်းတောက်မရှိလို့ကျမကိုအလုတ်ခန့်တာမျိုးမလုပ်စေချင်ပါဘူးလူမဲတွေရဲ့အမြင်ကိုသိကျင်တာမျိုးရဲတပ်ဖွဲ့တွေရဲ့ရက်စက်မှုလူမဲအဖြစ်ဖြတ်တန်းရတဲ့ဘဝအတွေ့အကြုံတွေသာမကတခြားအကြောင်းအရာတွေကိုပါသိကျင်မှာပါကျမကိုအလုတ်ခန့်ပါလို့ပြောသွားတာပါကျောင်းသားတွေတင်ပြတဲ့သတင်းတွေဟာတခြားမှာမရနိုင်ဘူးလို့အကြံပေးဆရာတဦးဖြစ်တဲ့Gray Masca ကပြောပါတယ်
You're not going to see this
LA Times တို့လို San Diego Union Tribune တို့လို Bakersfield California တို့လို့သတင်းစာတွေမှာဒီလိုအကြောင်းတွေတွေ့ရမှာမဟုတ်ပါဘူးကျွန်တော်တို့တင်ဆက်တဲ့မူရင်းအရေးအသားအကြောင်းအရာတွေကဘယ်နေရာမှာမှမရနိုင်ပါဘူး
တက္ကသိုလ်တွေအားလုံးမှာသတင်းတင်ဆက်တဲ့လုပ်ငန်းစဉ်ကအတူတူပဲလို့ Madeline Amato လို့ကျောင်းသူသတင်းသမားတွေကထောက်ပြပါတယ
် Student journalist
ကျောင်းသားသတင်းသမားတွေကိုအထင်သေးတာတကယ်သတင်းတောက်မဖြစ်သေးဘူးဆိုတဲ့ပုံမျိုးကြုံရပါတယ်ဒါပေမဲ့လည်းကျမတို့ကအဖြစ်အပျက်တွေအကြောင်းအရာတွေတူပေမဲ့လည်းမတူတာကကျမတို့တက္ကသိုလ်သတင်းတွေကိုအလေးထားပြီးဖော်ပြတာပါလို့ပြောသွားတာပါကာယောဂကာလအတွင်းကျောင်းသားကျောင်းသူတွေအနေနဲ့သတင်းတွေကိုသိရဖို့အတွက်လှုံ့ဆော်နေကြတာပါခင်ဗျာ
ခုတော့အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပြီးသွားပါမယ်အရင်ဆုံးတော့မြန်မာနိုင်ငံလူခွေးအခြေအနေတွေကိုတင်ဆက်ပေးနေကြဒုတန်အစီအစဉ်ဖြစ်ပါတယ်
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Kiron Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့မြန်မာစီးပွားရေးအကျပ်တဲဟာဆိုးဝါးတစ်ထပ်ဆိုးဝါးနေပါပြီနိုင်ငံလူဦးရေရဲ့ထဝက်ခန့်ဟာလည်းနောက်နှစ်မှာဆင်းရဲသွားလိမ့်မယ်လို့ကြိုတင်ခန့်မှန်းချက်တွေထွက်ပေါ်နေပါတယ်ငွေကြေးချို့တဲ့သူတွေဟာအလုံးလက်မဲ့ဖြစ်လာပြီးနိုင်ငံအနှံ့အသင်းနဲ့ချီပြီးဆာလောင်ငတ်မှုချင်းတန်ကိုကြုံတွေ့လာနိုင်ပါတယ်ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ
်ကျွန်တော်ဆိုလည်းဥဆိုရင်မာရီကစပိန်အောင်မရှိတော့လမ်းလျှောက်ပြလို့လာတခါရရင်တကယ်ကြီးလိုက်ပို့လာကြီးလာတူလေးနေချမ်းနေတယ်ရှိကိုဒီလိုတဲ့စပိန်နဲ့ဒီတုံးကြီးရုပ်ကစပိန်တော့မရှိတော့နိုင်ငံရောက်ပြီလားဒါကလေးသူတို့လုံမာလိုက်ချင်းဆိုကိုမောင်နိုင်ငံရောက်ပြီလို့လား
ရှန်ကုံမျိုးလှိုင်းတရာမျိုးနဲ့ရဲ့ဈေးတစ်ခုကကြကြိုင်အလုတ်သမားကိုနိုင်ဝင်းဖြစ်ပါတယ်သူဟာလွန်ခဲ့တဲ့2လလောက်ကကိုပိုင်ကြကြိုင်လုတ်ခဲ့ပေမဲ့အခုတော့သူများကြိုင်မှာအလုတ်သမားပြန်လုံနေရပါပြီလှိုင်းတရာမှာအာနာရှင်စန့်ကျင်ရေးစံသားထုတ်ဖော်သူတွေကိုအကြံဖတ်ဖြိုခွင်းတဲ့မတ်လ14ရက်နေ့နောက်ပိုင်းအခြေအနေတွေမငြိမ်သက်တာကြောင့်သူဆိုင်ပိတ်လိုက်ရကနေပြန်ဖွင့်ဖို့လည်းမတက်နိုင်တော့တာပါတရက်4,000ရတဲ့အလုပ်အတွက်သူဟာမနေ့3နိုင်ကျော်လောက်ဆိုရင်သူနေထိုင်ရာကျူးကျော်ကျဲလေးတွေစူဝေးနေကြတဲ့နေရာကနေဈေးကိုခတ်တတုပ်သွားရပါတယ်မနေ့4နိုင်အချီမချွတ်ရတဲ့ညမချွတ်ရအမိတ်ကြောင့်အဖမ်းခံရမှလည်းစိုးရိမ်ရပါသေးတယ်ဈေးတွေကကြက်ကြိုင်မှလုတ်တဲ့အလုပ်ပြင်တခြားနေစားအငှားခေါ်တဲ့အလုပ်လဲရရင်ရသလိုလိုက်ရင်အိမ်သုံးစည်းအတွက်စူးစမ်းရှာဖွေနေပေမဲ့မိသားစု6ယောက်စာအကျွမ်းမလုံလောက်ဘူးလို့သူကပြောပါတယ်။ကိုနိုင်ဝင်းနေတဲ့ကျူးကျော်ရက်ွက်ထဲကအိမ်တော်စု1800ဝန်းကျင်ဟာလဲကျွေးပူမိနေကြရပါပြီ
။အရင်တော့ဆိုရင်လုံအောင်လို့ဆိုင်ရန်လုပ်တဲ့လူကြီးတွေတော့လို့ဘယ်လိုအဲ့အရာတွေကကြာပိတ်ထားတာကြာတော့ဥမာလို့အဲ့လိုမျိုးအထည်ပေါင်းလဲပြီးပေါင်းကြဓမေပေါင်းလဲပြီးပေါင်းအဲ့လိုမျိုးစားနေကြတယ်အများကြီးပဲမှာ။အိမ်မှာရင်းရှိမနေ့ကနေ့ဆက်အိမ်ကြတော့လေနာပီးလေးပုံနိုင်မှုနဲ့မှစံသွားယူတဲ့အဲမျိုးတက်တုံပိုင်းကတော့လေငင်းသားကတော့တမောင်လူကြည့်ကြည့်ပြီးကျုပ်ကျော်နေကျဘဲဥကျော်နေအဲ့လိုမျိုးစားနေကြတာနေရင်ဘက်တော့ချက်မစားဘူးညဘက်ကတော့နေရပေါင်းနက်နက်ကိုတည်ရဲဟိုတနက်တည်းပေါင်းစားရတယ်သူတို့တွေက
ဆန်ကယ်ကယ်ရီသမားပျံနေစားသမားနဲ့စက်ရုံအလုပ်သမားတွေများတဲ့သူတို့အဝန်အဝိုင်းလေးဟာကိုဗစ်ကာလအတွင်းမှာလည်းအလုပ်လက်မဲ့ဖြစ်ကုန်ကြပြီးအထိညာခဲ့ကြရပါတယ်စားစရာအကျွမ်းဘုံကြီးကျောင်းကဆုံးပြန့်ဝေးတာနဲ့အလူရှင်တွေကိုစောင့်မျှော်ခဲ့ရတာပါဆက်ယုံတချို့ပြန်ဖွင့်လို့ဝင်ငွေရတာလာပိုင်းသာရှိသေးတဲ့အချိန်မှာတာအာနာတိန်တဲ့အကျွမ်းအလုပ်တွေပိတ်ကုန်လို့သူတို့လမ်းပြောက်ခဲ့ရပြန်ပါပြီဆက်အာနာတိန်ပြီးရဲ့နောက်အထည်ချုပ်လို့သာ2သိန်းနီးပါးနဲ့ဆောက်လုပ်ရေးလို့သာ ၃သိန်းကနေ၄သိန်းအထိအလုတ်ကန်တွေဆုံးရှုံးသွားတယ်လို့အလုတ်သမားသမဂ္ဂတွေကနေသိရပါတယ်။ရန်ကုန်မြို့ရဲ့စက်မှုဇုံတွေတရှိရာမြို့နယ်တစ်ခုဖြစ်တဲ့ရှိပြည်သားကအထယ်ချုပ်အလုတ်သမားမအုံမာကတော့ရတဲ့လစာကနေစိတ်စားစိတ်တောင်မရလို့နေပြန်သွားခဲ့ရပါပြီ။အရင်ကဆောက်လုပ်ရေးအလုတ်သမားဖြစ်တဲ့သူမယောက်ျားဝင်ဝင်နဲ့သူမအထယ်ချုပ်လစာဟာနေမှာရှိတဲ့မိသားစုကိုပြန်ပို့နိုင်ခဲ့ပါတယ်။အခုတော့သူယောက်ျားလည်းအလုံးမရှိသူကအလုံးဆက်စင်နေပေမဲ့လာစာနှိမ်ပေးခံရလို့တရက်ကို3600သာရပါတော့တယ်အစားအသောက်အတွက်မဖြစ်မနေဈေးဝယ်ရနေစရာအတွက်ငှားရမ်းခတဲ့မဖြစ်မနေပေးနေရတဲ့အတွက်အဲ့ဒီငွေကဘလို့မှမလုံလောက်ပါဘူးအချိန်ပိုတနင်္ဂနွေ900ရပါပေမဲ့ညမချွတ်ရအမေကြောင့်အချိန်ပိုဆင်းဖို့ဝေးလို့ပုံမှန်အလုံးချိန်ပြည့်မှုတော့မနေလုံနေရတာပါဇာတိမျိုးကိုပြင်ရောက်နေပြီဖြစ်တဲ့သူမက
နေမှာကြတော့ညီမလေးစားတော့ကုန်သေးကနေတယ်လေတို့ရန်ကုန်မှာဆိုလို့ရှိရင်ဟိုကုန်ကြစီနဲ့ဒီရက်ကုန်ကြစီနဲ့ရန်ကုန်မှာဆိုလို့ရှိရင်အခုအမားရုံးနဲ့အမအမေသားနဲ့နှစ်ယောက်ဆိုလို့ရှိရင်ဆင်းစားခါညာဝယ်ချက်လက်ဆိုတော့သူက1000လောက်ဟိုအရှိမှစင်ပြေဒီမှာကြတော့ဆင်းစားဆိုလို့ရှိရင်1000လောက်ခဲဆိုလို့ရှိရင်အစင်ပြေအဲ့လိုမျိုးကွာလာပြီးတော့ရှိရပေါ့ရှိရခါကြတော့ဒီမှာကြတော့ဘယ်လိုပဲပြောဟိုမှာနဲ့စာရင်နည်းတော့အစင်ပြေလေရှိရအတွက်ဟိုကမှန်ရလေရှိရအတွက်လဲဆန်ပါညာလဲကိုအပြင်းလေးဝင်စားကြမလို့လေ
စစ်အာဏာသိမ်းမှုအပြီးမြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်တဲ့စစ်တမ်းထုတ်ပြန်ချက်တိုင်းမှာအကြဘက်ကပြနေရကိုတွေ့ရပါတယ်လုပ်ငန်းတွေအရှုံးပေါ်တာရပ်ဆိုင်းရတာကြောင့်အလုံးလက်မဲ့ဖြစ်လာကြတဲ့အချိန်မှာမြန်မာငွေကြံပိုးကျဆင်းပြီးကုန်စည်နှုန်းကမိုးချီမြင့်တက်လာပါတယ်အခြေခံစားကုန်ဖြစ်တဲ့ဆန်စည်းနှုန်းကလည်းရန်ကုန်အပါအဝင်နိုင်ငံတော်မှာပြန်မြစည်းနှုန်းက900ခန့်တော့မြင့်တက်လာပြီးစားသုံးစည်ပြန်မြစည်းနှုန်းက1800ခန့်တော့မြင့်တက်လာတယ်လို့ World Food Program WFP ရဲ့စားနပ်ရိက္ခစည်းနှုန်းစောက်ကြီးလေးလာမှုနောက်ဆုံးတွေ့ရှိချက်အရသိရပါတယ်။ကုန်စည်သယ်ယူပို့ဆောင်စရိတ်မြန်မာတဲ့ကချင်မှာဆန်စည်းနှုန်း4300ခန့်တော့ထိမြင့်တက်သွားခဲ့တယ်လို့စားသုံးစည်က3200ခန့်တော့အထိမြင့်တက်ခဲ့ပါတယ်။ကချင်လိုထူးခြားကုန်စည်နှုန်းမြင့်တက်တာကိုချင်းရခိုင်နဲ့နေဆက်ဒေတာတချို့မှာကြုံတွေ့နေရတာပါ။ငကိုရှိရင်ဆွဲဆင်းရဲနွမ်းပါမှုကိုဗစ်ရိုက်ခတ်မှုနဲ့လက်ရှိနိုင်ငံရေးပြည်ပခါတွေရဲ့ဆင်ခဲတက်ရောက်မှုကြောင့်မြန်မာနိုင်ငံတဝန်းမှာပူပင်သောကတွေလှင်းလင်းမြန်းမြန်းကျိုးမြင့်လာနေပြီးလာမယ့်6လအတွင်းနိုင်ငံတဝန်းထက်တိုးလူဦးရေ 3.4 သန်းဟာဆလာမှုသိမ့်မှုကိုကြုံရမယ်လို့ WFP ကခန့်မှန်းချပါတယ်။အထူးသဖြင့်ဒီဒုက္ခကိုမျိုးပြနဲ့ပြည်သူတွေခံစားရမှာဖြစ်တယ်လို့လည်းဆိုပါတယ်။အခုအချိန်လို့အလုံးလက်မဲ့များပြီးအခက်အခဲရှိနေတဲ့အချိန်ဒီမှာပြည်သူတွေဟာစားဝတ်နေရေးအတွက်မရှိရှိတဲ့ပစ္စည်းကိုအပေါင်းဆိုင်ပို့လာရပါပြီ။ဒါပေမဲ့အခက်အခဲပေါင်းများစွာကိုနှင်းနဲ့ချီပြီးကြုံတွေ့လာရတဲ့ပြည်သူတွေမှာပေါင်နှံစရာရှိပါအောင်မလား။ရန်ကုန်မြို့မှာအပေါင်းဆိုင်လုပ်ငန်းလုပ်ကိုင်သူတဦးကတော့သူ့ဆိုင်မှာလာပေါင်းထားတဲ့ပစ္စည်းတွေလာပြန်မရွေးကြတော့ဘဲအပေါင်းဆုံးတွေများလာတယ်လို့ပြောပါတယ်
။အရင်တော့ကတော့အလုပ်တရားလည်းရှိတဲ့အခါကျတော့အလုပ်တရားအရင်တော့အဆင်ပြေကြတယ်။စာဝတ်နေရေးတရားအဆင်ပြေကြတဲ့အခါကျတော့လူတွေကပေါင်လိုက်ဟလာပြန်ယူလိုက်ပေါင်လိုက်ပြန်ယူလိုက်ဆိုတော့အခုကပေါင်လိုက်ပြီးရင်လည်းသူတို့ကမယူနိုင်တော့ဘူးလေ။မယူနိုင်တဲ့အခါကျတော့ DTC တခုကိုဆုံးရှုံးသွားတဲ့အခါကျတော့နောက်ထပ်ဝယ်ဖို့ကျတော့လေသူတို့ကစီးပွားရေးအဆင်မပြေတော့မဝယ်နိုင်လေ။စီးပွားရေးအဆင်မပြေတော့မဝယ်နိုင်တဲ့အခါကျတော့လူတွေကအခုကငက်တဲ့ဘက်ကိုသွားကုန်ကြပြီစီးပွားကျတယ်ဆိုတာအဲ့ဒါကိုခေါ်တာပေါင်ဆိုင်ကလည်းလူတွေကအခုအရင်တော့က10ဦးလာရင်အခု2ဦးပဲလာတယ
်2022ခုနှစ်မှာမြန်မာလူဦးရေရဲ့ချက်ဝက်ဟာလဲဆင်းရဲသွားနိုင်တယ်လို့ UNDP ကအစိုးရခန်းစာထုတ်ပြန်ထားပါတယ်2005ခုနှစ်ကနေ2019ခုနှစ်ထိမြန်မာနိုင်ငံရဲ့ဆင်းရဲနှံပါသူအရေအကျွက်ကိုထပ်ဝဲလျှော့ချနိုင်ခဲ့ပြီမယ်2020မတ်လမှာကြုံရတဲ့ COVID နဲ့အခုအာဏာသိမ်းမှုကြောင့်အဲ့ဒီတိုးတက်မှုဟာဇောက်ချိုးကျလာတာပါ။ကမ္ဘာပံကလည်းယခုနှစ်မှာမြမစီးပွားရေးဟာဆေးရခိုင်နှုန်းကျုံသွားမယ်လို့ခန့်မှန်းထားပါတယ်။ WFP ကတော့မြန်မာနိုင်ငံသား2သန်းကျော်အတွက်စားနပ်ရိက္ခာကူညီ6ပတ်ပေးမှာဖြစ်ပါတယ်။အများအားဖြင့်ရန်ကုန်တိုင်းကဆင်းရဲနှံပါမှုအမြင့်မားဆုံးမြို့နယ်10ခုမှာအကောင့်ခြေဖော်မှာဖြစ်ပြီးလက်နက်ကန်ပြိပခါကြောင့်မကြသေးမီကနေရဲစွန့်ခွာထွက်ပြေးရသူတွေအပါအဝင်ထိခိုက်နေနိုင်ရတဲ့ရဲရွာလူစုအတွက်လည်းလိုအပ်ရင်ကူညီ6ပတ်ဖို့အဆင့်သင့်ပြင်ဆင်ထားတယ်လို့သိရပါဗျ။ လှိုင်းသားရမှာတော့အခုချိန်နိုင်ငံတကာအကူအညီလာတာမတွေ့သေးပေမဲ့ပြည်သူချင်းလာကူတာတော့ရှိရဲလို့အဲ့ဒီမျိုးနယ်မှာနေတဲ့သူကဆိုပါတယ်နိုင်ငံတကာကဘယ်လိုလာကူမယ်ဆိုတာမသိပေမဲ့အခုလာကူနေတဲ့သူတွေမှာတော့လုံခြုံရေးသတိထားဖို့လိုတယ်လို့လှိုင်းသားရမျိုးနယ်နေသူတို့ကပြောပါတယ
်ကျွန်တော်တို့ဘယ်လိုပြောလဲဆိုတော့တူတူတူတူလူရှူတာတန်းနာမှအဲ့လိုမျိုးဒီလိုင်းဆိုလို့ရှိရင်သူတို့နဲ့တန်းတူတယ်ဆိုသူတို့ကအကုန်လုံးယူချပါအောင်ဆိုတော့ကျလူဝပြည်ထနာဂျာမားရဆိုရင်အထူးတော့ခံအောင်ခေါ်ရမှာသူတို့က
မိသားစုချရာမှာထမင်းနဲ့မှန်ရုံဝင်ွေသာရှိလို့နိုင်ငံရေးတိချက်ပို့ဆိုးလာမှာစိုးရိမ်နေတဲ့ကိုနိုင်ဝင်းကတော
့တနည်းကလေးဟိုဝင်ွေပဲရှိတယ်ဒါပေမဲ့စားဖို့တောက်ဖို့ပဲရတယ်ပူချံမရှိဘူးမယ်တကယ်တော့ဝိရုံမျိုးနိုင်ငံရေးကလည်းပြင်နေတယ်တကယ်လို့ပြပန်းကမပြတ်ရဘူးဆိုရင်တော့ပူချံမရှိတော့မှာ
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒိုအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒိုအတန်အတန်လွှင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အချို့တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒိုအတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
။ဒိုအတန်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။သရရှင်များခင်ဗျာမြန်မာနိုင်ငံထွန်းမှာ2010နောက်ပိုင်းနိုင်ငံရေးအပြောင်းအလဲတွေဖြစ်လာပြီးတဲ့နောက်George W. Bush ဦးစီးတည်ထောင်ထားတဲ့ Bush Institute ကနေပြီးတော့မြန်မာလူငယ်တွေအတွက်နှစ်စဉ်လိုပဲလူငယ်ခေါင်းဆောင်မှုသင်တန်းတွေဆောင်ရွက်ပေးခဲ့တာရှိပါတယ်။အခုဒီမြန်မာနိုင်ငံမှာဆက်အနာသိမ်းမှုစန့်ကျင်ရေးဥဆောင်ပါဝင်သူတွေတဲမှာ Bush Institute ရဲ့လွတ်လပ်မှုနဲ့ခေါင်းဆောင်မှုသင်တန်းစဉ်လူငယ်ခေါင်းဆောင်အမြောက်များပါကြပါတယ်။ဒီလူငယ်ခေါင်းဆောင်တွေရဲ့အခြေအနေတွေအတွက်အင်တန်ဆိုရင်မကင်းဖြစ်ရတယ်လို့ American ပြည်အောင်စု Texas ပြည်နယ်ခြေစိုက် Bush Institute ရဲ့သင်တန်းမှု Michael Billy ကပြောပါတယ်။မင်းဂျင်းနေကနေပြီးတော့ဆက်သွယ်မြင်မြန်ထားတာဖြစ်ပါတယ်အခုဒီစနေညစကောင်းဝိုင်းအစီအစဉ်မှာတင်ဆက်ပြီးမှာဖြစ်ပါတယ်ခင်ဗျာ
Hello Michael welcome to our program
Hi Injun thank you so much for having me it's a pleasure to be here
First of all we would like to know how the Bush
Institute အနေနဲ့တင်နန်းဆင်းသွားတဲ့မြန်မာနိုင်ငံကလူငယ်ခေါင်းဆောင်တွေပေါ့နော်သူတို့ကအခုဆိုလို့ရှိရင်ဆရာနာသိမ်းဆန့်ကျင်တဲ့လှုပ်ရှားမှုတွေမှာရှေ့တန်းကပါဝင်နေကြသူတွေဖြစ်ပါတယ်ဆိုတော့သူတို့နဲ့ပတ်သက်ပြီးတော့ဘာတွေကူညီဆောင်ရွက်ပေးနေတာလဲရှင
် Yes well thanks so much
ခုလိုကျွန်တော်ပါဝင်ခွင့်ရတဲ့အတွက်အထူးကျေးဇူးတင်ပါတယ်ပထမဆုံးအနေနဲ့ကျွန်တော်ဆက်ပြောချင်တာကတော့မေလ17ရက်နေ့ဟာမြန်မာနိုင်ငံမှာ February 1ရက်နေ့ကစပြီးဆရာနာသိမ်းပြီးတာရက်တရာပြည့်မြောက်တဲ့နေ့ဖြစ်ပြီးရလတ်အနေနဲ့နိုင်ငံတစ်ခွလုံးမှာလူခွင့်ရချိုးဖောက်မှုတွေကိုဒါကျွန်တော်တို့မြင်တွေ့နေရတာပါ The Bush Institute အနေနဲ့မြန်မာပြည်သူတွေပေါ်ဆက်လက်ကူညီဖို့တန်ဋိဌာန်ခိုင်မာနေစေဖြစ်တယ်လို့ညီညာစွာအာဏာလွှဲပြောင်းရေးအတွက်ရက်တရာပြည်ပြီးနောက်ပိုင်းထိဆက်လက်မြင်တွေ့ရတဲ့အကြမ်းဖက်ဖိနှိပ်မှုတွေကိုအဆုံးသတ်ရေးအတွက်ဆက်လက်ထောက်ခံအားပေးသွားမှာဖြစ်ပါတယ်ဒီနေရာမှာ The George W. Bush Institute က2014ခုနှစ်မှာစတင်ခဲ့တဲ့လွတ်လပ်မှုနဲ့ခေါင်းဆောင်မှုအစီအစဉ်အကြောင်းအနေနဲ့မိတ်ဆက်ပြောချင်ပါတယ်ဒီစီစဉ်ဟာဒီမိုကရေစီလှုပ်ရှားနေသူတွေနဲ့ထိတွေ့ဆက်ဆံမှုဖြစ်ပြီးတော့ဒီမိုကရေစီအတွင်းကူးပြောင်းရေးကာလမှာအောင်မြင်မှုတွေရရှိဖို့သူတို့ကိုကျွမ်းကျင်မှုဘူသူတနဲ့နီးစနစ်တွေကိုအထောက်အကူပေးဖို့ဖြစ်ပါတယ် Mrs. Bush ဟာထိုင်းနယ်စပ်ကိုပထမဆုံးအချိန်တွားရောက်ခဲ့ရကနေစစ်ဆိုးရရဲ့ဖိနှိပ်မှုကြောင့်ထွက်ပြေးနေသူတွေကိုအဲ့မှာတွေ့ခဲ့တာပါပြောရမယ်ဆိုရင်ကျွန်တော်တို့ဖွဲ့စည်းအနေနဲ့မြန်မာနိုင်ငံကိုအချိန်ကာလကြာမြင့်စွာတည်းကစိတ်ဝင်စားခဲ့တာပါဒါကြောင့်လဲလွတ်လပ်မှုနဲ့ခေါင်းဆောင်မှုတင်တန်းကိုစပြီးဆိုတာနဲ့မြန်မာနိုင်ငံတလွှားကတိုင်းရင်းသားလူမျိုးပေါင်းစုံလူငယ်တွေပါဝင်ခဲ့တာ89ဦးထိရှိခဲ့ပါပြီကျွန်တော်တို့လှုပ်ဆောင်ခဲ့တာတွေကိုပြောရမယ်ဆိုရင်ဆက်အနာသိမ့်မှုနဲ့ပတ်သက်တဲ့လက်ရှိအခြေအနေတွေကိုကျွန်တော်တို့တင်နန်းစင်းလူငယ်တွေစီကနေကြားခဲ့ရပြီးဒီအခြေအနေကိုကျွန်တော်တို့မျက်ခြေမပြတ်စောင့်ကြည့်လေ့လာနေသလိုတင်နန်းစင်းထားတဲ့လူငယ်ခေါင်းဆောင်89ဦးသုံးနဲ့နေ့စဉ်ဆက်သွယ်နေပါတယ်သူတို့တွေကအများစုဟာမြန်မာနိုင်ငံကငြိမ်းချမ်းစွာဆန္ဒပြပွဲတွေကိုဦးဆောင်ကြသူတွေဖြစ်ပါတယ်သူတို့ရဲ့ပြင်းထန်တဲ့ယုံကြည်မှုအပေါ်ရည်တည်ချက်ကြည်ကြည်မမဦးဆောင်မှုတွေကြောင့်မီဒီယာတွေရဲ့အအောင်ဆိုင်မှုအများပြားလဲရရှိခဲ့ပါတယ်။ Liberty and Leadership တင်နန်းစကဆင်းသွားတဲ့ဆရာဝန်လူငယ်တူဆိုရင်ဆန္ဒပြပွဲတွေအတွင်းစစ်တပ်ရဲ့ပြစ်ခတ်မှုကြောင့်ဒဏ်ရာသူတွေကိုပြုစုကူတာပေးရင်လက်ထဲမှာတင်သေဆုံးသွားသူတွေအနောက်တွေနဲ့နေ့စဉ်နှစ်ပတ်လုံးနေရတဲ့အခြေအနေမှာဒီနေ့သူ့အလှဘယ်တော့ရောက်မလဲဆိုတာကိုမြဲတွေးနေခဲ့တယ်လို့သူကကျွန်တော်ကိုပြောခဲ့မှုပါတယ်။ခုချိန်ထိတော့ကျွန်တော်တို့တင်နန်းကိုတက်ရောက်နေသူတွေအားလုံးလုံခြုံတဲ့နေရာမှာရှိနေတာကြောင့်ကျွန်တော်တို့တွေစိတ်သက်သာပေမဲ့လည်း အခြေအနေတွေကသူတို့အတွက်မရေရာမသေးချာဖြစ်နေတာကြောင့်ဘေးကင်းလုံခြုံရေးအတွက်ကျွန်တော်တို့စိုးရိမ်မကင်းဖြစ်ရပါတယ်။လက်ရှိမှာအများပြားကတော့ပုံမလုံးကြုံတဲ့နေရာအတွက်ပြည်ရင်းကနေမဖြစ်မနေထွက်ခွာခဲ့ကြပါတယ်
။ Yeah. We saw that some of your alumni
Bush Institute တင်နန်းကနေပြီးဆင်းသွားတဲ့သူတချို့ကိုလွတ်မြောက်နေမြေရောက်နေတာကိုကျမတို့တွေ့ရပါတယ်။အဲ့ဒီမှာကတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မြန်မာစစ်တပ်ကလည်းတိုက်ပွဲတွေဖြစ်နေတာဆိုတော့သူတို့ကရောဒီလက်နက်ကိုင်တော်လှန်ရေးမှာပါဝင်နေကြပြီလား။ဒါမှမဟုတ် NUG အမျိုးသားညီညွတ်ရေးအစိုးရကဖွဲ့လိုက်တဲ့ပြည်သူ့ကာကွယ်ရေးတပ်ထဲမှာရောပါဝင်နေကြတာလားရှင
်။ So I would say a majority are still aligned with
မြန်မာလူအရောငင်းညမ်းသာဆန္ဒပြမှုတွေနဲ့အရှိဖြစ်ပေါ်နေတဲ့လှုပ်ရှားမှုတွေမှာပါဝင်နေသေးပဲလို့ကျွန်တော်ပြောချင်ပါတယ်။နောက်ပိုင်းတချို့သူတွေကတော့ NUG နဲ့ပူးပေါင်းဆောင်ရွက်နေကြပါတယ်။တယောက်ကတော့ NUG အစိုးရဝန်ထမ်းအနေနဲ့တာဝန်ထမ်းဆောင်နေပါတယ်။အစဉ်လာရ NLD ဘက်ကရက်တည်ခဲ့သူတွေကပို့ပို့ပြီးအခု NUG အစိုးရနဲ့အလုပ်လုပ်နေကြတာကျွန်တော်တို့တွေ့နေရပါတယ်။ဒါဟာမြန်မာနိုင်ငံအတွက်ဘာကိုဆိုလိုတယ်လဲလို့ကျွန်တော်တို့လေ့လာတဲ့အခါမှာ NUG ဆိုတာဖွံ့ဖြိုးဆဲဆင့်တွေမှာဆက်ပြီးလှုပ်လှုပ်နေတဲ့အသေးဖွဲ့စည်းလိုက်တဲ့အစိုးရတည်းဖြစ်နေတယ်ဆိုတာသိရပါတယ်။တနိုင်ငံလုံးတိုင်းတာနဲ့မြင်တွေ့နေရတဲ့စီလုံးညီနုမှုပိုပြီးပြည့်စုံအောင် NUG ကကြိုးပမ်းနေပေမဲ့အားနည်းချက်တွေရှိနေပါသေးတယ်။ဒါပေမဲ့ကျွန်တော်တို့သင်တန်းကျောင်းဆင်းနေတဲ့မှာ NUG နဲ့ပတ်သက်လို့ပြောဆိုတာသူတို့နဲ့အတူပူးပေါင်းလှုပ်ဆောင်ဖို့အကျိုးသားတွေပိုပြီးတွေ့မြင်ရပါတယ်။
So yeah right now you already mentioned
so ဟာတော့ဒီမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေကိုပြောသွားတာပေါ့နော်ဒါပေမဲ့တစ်ဖက်မှာလည်းစစ်ကောင်စီကအာဏာကိုလက်မလွတ်ဘူးဆိုတဲ့အနေအထားမှာရှိနေတယ်အဲ့တော့ဒီစစ်အာဏာသိမ်းတာကိုစန့်ကျင်တဲ့လှုပ်ရှားမှုတွေနဲ့ပတ်သက်လို့ရော Bush Institute အနေနဲ့ဘယ်လိုအမြင်ရှိလဲရှင
် and one thing that's true of
ဒီကနေ့ကျွန်တော်တို့မြန်မာနိုင်ငံမှာမြင်တွေ့နေရတဲ့လှုပ်ရှားမှုမှန်သမျှမှာလူငယ်မျိုးဆက်တွေဟာအလွန်လိမ္မာပါနေကြပါတယ်။အင်တာနက်ဖိဆုမှုတွေနဲ့စစ်တပ်ကသတင်းမီဒီယာတွေကိုဖိနှိပ်တာပြည်သူတွေကိုနှုတ်ပိတ်ဖို့စစ်တပ်ကကြိုးပမ်းခဲ့ပေမဲ့လည်းကျွန်တော်တို့သင်တန်းဆင်းသွားတဲ့လူငယ်ခေါင်းဆောင်တွေအပါအဝင်တခြားမြန်မာလူငယ်တွေဟာနိုင်ငံတွင်းဖြစ်ပျက်နေတာတွေကိုကဘာကိုမျှော်ဝေဖို့နီးလန်းတွေရှာဖွေဖန်တီးနိုင်ကြပါတယ်။ကျွန်တော်တို့လည်းနေ့စဉ်ဒီလိုနီးလန်းတွေနဲ့ဆက်သွယ်နေရတာဖြစ်ပါတယ်။နောက်ကျွန်တော်တို့တွေ့ရတာကတော့တိုင်းရင်းသားလူမျိုးစုတွေကြားမှာတကယ်အားတက်စရာကောင်းတဲ့စီးလုံးညီညွတ်မှုသဘောဆောင်နေတာပဲဖြစ်ပါတယ်။ဒီလိုသဘောတရားမျိုးကျွန်တော်တို့သင်တန်းစင်းလူငယ်တွေကြားမှာလည်းတွေ့ရပါတယ်။သူတို့ရဲ့ပုံရံသူဆိုတာစစ်တပ်ပါလားဆိုပြီးသဘောပေါက်လာကြပြီးတော့လူတိုင်းအတူတကွပူးပေါင်းလာကြပါတယ်။ပြောရမယ်ဆိုရင်တိုင်းသားစီးလုံးညီလူရေးကိုကျွန်တော်တို့မြင်တွေ့နေရတာပါ။ဒါကိုအရင်ကမကြုံဘူးလို့ကျွန်တော်မြင်ပါတယ်
။ Yeah. So when you communicate with them
အဲ့တော့နိုင်ငံကအတိုင်းဝိုင်းကိုသူတို့ရဲ့အဓိကအမှားစကားကဘာလဲလို့သိရလဲရှင
်။ So it's I've heard a mixture but I think
ကျွန်တော်ကရောနောပြီးတော့ကြားခဲ့ပါတယ်ဒါပေမဲ့ခြုံငုံပြောရမယ်ဆိုရင်ဘာတွေဖြစ်နေလဲဆိုတာကိုကျွန်တော်တို့တတိထားစောင့်ကြည့်ဖို့လိုပါတယ်တန်ခတ်ပိတ်ဆို့ရေးယူမှုတွေအတွက်သူတို့ကကျေးဇူးတင်ကြတယ်ဒီလိုရေးယူမှုတွေဟာအလုပ်ဖြစ်မယ်လို့လည်းသူတို့ကမျှော်လင့်နေကြပါတယ်ဒါပေမဲ့ပုံပြီးရေးကြည့်တာကစစ်တပ်ပေါ်မှာထိထိရောက်ရောက်နဲ့မှန်မှန်ကန်ကန်ပုံပြီးဖိအားပေးနိုင်ဖို့နိုင်ငံတကာအနေနဲ့ညှိနှိုင်းပူးပေါင်းဆောင်ရွက်မှုတွေကိုသူတို့ကဆက်ပြီးလိုလားကြပါတယ်ဒါမှသာပိတ်ဆို့မှုတွေဟာအရက်သားတွေကိုထိခိုက်နစ်နာစေမှုမရှိမှဖြစ်တယ်လို့လည်းသူတို့ကမြင်ကြပါတယ်။ဒီတဲ့ပုံပြီးရေးကြည့်တာကမြန်မာနိုင်ငံမှာစိုးဝါနေတဲ့အခြေအနေဆက်ပြီးဖြစ်နေတဲ့ဒါတွေကိုဖြေရှင်းဖို့လိုနေတယ်။ဖော်ထုတ်ပြောဆိုဖို့လိုနေတယ်ဆိုတာနိုင်ငံတကာအတိုင်းအတာအနေနဲ့အသေးချာနားလည်နိုင်ဖို့သူတို့ဘက်ကအချိန်ဟုန်မကျအောင်ဆက်လက်ထိန်းသိမ်းထားနိုင်တယ်လို့ကျွန်တော်မြင်ပါတယ်။ဒါကြောင့်လည်းစစ်အာဏာသိမ်းမှုကိုစန့်ကျင်တဲ့အချိန်ဟုန်ကိုဆက်ပြီးထိန်းသိမ်းထားနိုင်ရေးက The Bush Institute အနေနဲ့အခိုင်အမာဆက်ပြီးကူညီသွားမယ့်အပိုင်းဖြစ်ပါတယ်။
How about the US government's role?
နောက်ထပ်မေးချင်တာကအခုဒီမြမအရေးနဲ့ပတ်သက်လို့ရှိရင် American အစိုးရရဲ့အခန်းကဏ္ဍကိုဘယ်လိုမြင်လဲရှင်။လက်ရှိသူတို့ဆောင်ရွက်နေတာတွေပေါ်မှာရောအားရမှုရှိလားပေါ့နော်
။ Of course I think US government response has been
မန်တန်ယူယူတတ်တာပြောရရင် American အစိုးရရဲ့တုံ့ပြန်ဆောင်ရွက်မှုဟာအခုချိန်ဒီခိုင်မာအားကောင်းနေတယ်လို့မြင်ပါတယ်။ဒါပေမဲ့လည်းဒီတက်မကပိုပြီးလုပ်ရမယ့်အရာတွေရှိနေပါတယ်။ American ပြည်ထောင်စုဟာဩဇာလွှမ်းမိုးမှုများစွာရှိနေတယ်လို့မြန်မာနိုင်ငံနဲ့ပတ်သက်ရင်အရေးကြီးတဲ့မဟာဗျူဟာမြောက်ကျိုးစီးပွားအသေးချာရှိနေတာပါ။ဒါကြောင့်ကျွန်တော်အမြင်အရဆိုရင်မိဖမဟာမိတ်လွတ်လပ်တဲ့နိုင်ငံတွေနဲ့အတူပူးပေါင်းပြီးကုလသမဂ္ဂလူကြိုးရေးကောင်စီကနေထိထိရောက်ရောက်အရေးယူမှုတွေကိုပုံမဆောင်ရွက်ဖို့လှုပ်တင်ပါတယ်။နောက်ပြီးတရုတ်နဲ့ရုရှားနိုင်ငံတွေအနေနဲ့ဆေးဥစုနဲ့အခုချိန်မှာပူးပေါင်းဆောင်ရွက်ဖို့မတင်ကြောင်းဘယ်သူအတွက်မှအကျိုးရှိမှာမဟုတ်ကြောင်းသဘောပေါက်နားလည်စေဖို့ဒေတာရင်းနိုင်ငံတွေနဲ့ပူးပေါင်းဖိအားပေးတင်ပါတယ်။မြန်မာစစ်တပ်ကိုဖိအားပေးဖို့အတွက်ကုန်ကြစည်တက်တာတဲ့နီလာတွေကိုကျွန်တော်တို့ဆက်လက်လှုပ်ဆောင်နိုင်ပါတယ်။နောက်ထပ်တန်ခတ်ပိတ်ဆို့မှုတွေကိုချမှတ်မလား။ဒါမှမဟုတ်ကျွန်တော်ခုနကပြောခဲ့သလိုအမေရိကန်ဟာမြန်မာနိုင်ငံမှာပုံမှန်ကောင်းမွန်တဲ့လမ်းကြောင်းကိုမြင့်တင်ဆောင်ရွက်ဖို့ကြီးမားတဲ့အခန်းကဏ္ဍမှာပါဝင်နေတယ်လို့ကျွန်တော်မြင်ပါတယ်။ဒီအတွက်လည်း ကျွန်တော်တို့ပုံမလုံးဆောင်ဖို့လိုအပ်နေတာကတော့အသေးချာပါပဲ
So my last question is
နောက်ဆုံးအနေနဲ့မြင်ချင်တာကတော့လက်ရှိဆီယနာတိမ့်မှုကိုရင်ဆိုင်နေရတဲ့မြန်မာပြည်သူတွေအတွက်သမရဟောင်းဘုရှ်ရဲ့အမှားစကားကရောဘာပါလဲရှင
် So I will say
ဒီနေရာမှာ Mrs. Bush ရဲ့ကြေညာချက်ကိုကျွန်တော်အချင်းချုပ်ပြီးပြောပြစီအဲ့ဒီထက်မှာသူပြောထားတာကကျမတို့ Liberty and Leadership တင်တဲ့ကဆင်းသွားကြတဲ့မြန်မာပညာရက်တွေဟာနိုင်ငံရင်းဒီမိုကရေစီလှုပ်ရှားမှုပါရှေ့တန်းကရှိနေကြပါတယ်ဒါဟာတကယ်ကိုစိတ်တက်ရေးရအားအတက်စီသလို The Bush Institute အနေနဲ့လူသားတွေလွမြောက်ရေးနဲ့ Democratic Institute ကိုဘာကြောင့်လှုပ်ခဲ့တယ်လဲဆိုတာရှင်းလင်းတဲ့ဥပမာတစ်ခုဖြစ်ပါတယ်သူတို့တွေဟာမြန်မာပြည်သူတွေရဲ့ခံစားချက်တွေကိုပဲ့တင်ထပ်နေပြီးကမ္ဘာလုံးဆိုင်ရာအင်းကြီးချင်းနိုင်ငံတွေလိုပဲဒီမိုကရေစီလူ့အဖွဲ့အစည်းကိုသူတို့တောင်းတကြပါတယ်မြန်မာပြည်သူတွေဟာလွတ်လပ်မှုကိုလိုလားပါတယ်ရဲစွာတက်တည်ရှိတဲ့လွမြောက်ရေးကြိုးပမ်းမှုလှုပ်ရှားမှုတွေကိုအောင်မြင်အောင်လုပ်နိုင်တဲ့အမေရိကန်ပြည်အောင်စုအတွက်လည်းမြန်မာပြည်သူတွေကိုကူညီဖို့အကောင်းဆုံးအခြေအနေဖြစ်ပါတယ်ဒီမိုကရေစီသာလျှင်အပြည့်ဖြစ်တယ်ဆိုတာကိုယုံကြည်ပြီးအမေရိကန်အနေနဲ့အခြားလွတ်လပ်တဲ့နိုင်ငံတွေနဲ့အတူဒီမိုကရေစီရေးငြိမ်းချမ်းစွာတိုက်ပွဲဝင်နေပြီးသူတို့အသက်တွေကိုဆွလွတ်နေတဲ့မြန်မာပြည်သူတွေနဲ့ဆက်လက်ခိုင်ပြဲစွာချက်တီးဖို့ကျင်းဝင်ဆိုင်ရာတာဝန်ဝတ္တရားအဖြစ် The Bush Institute အနေနဲ့ခံယူထားပါတယ်မြန်မာပြည်သူတွေကြာရှုံးမဲ့အရာမျိုး The Bush Institute အနေနဲ့အဖြစ်ခံမှာမဟုတ်ပါဘူ
း Thank you so much for giving your time Michael Thank you
Thank you so much
ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒရာရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင
်။ဒီနေ့ညတော့သတင်းပတ်စင်ကနော်တွေနားဆင်ပြီးတဲ့နောက်အခုဆက်ပြီးသတင်းချင်းချုပ်ကိုပြောပြပါမယ်။ဆီယနာဒေမှုစန့်ကျင်ဆန္ဒပြောက်သူတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ပြုတ်ခွဲတာနဲ့အပြင်းထန်ဖမ်းဆီးတာတွေကြောင့်နိုင်ငံတော်မှာဆန္ဒပြပွဲတွေအရှိန်လျော့လာပြီမလဲဒီကနေ့အထိတော့ရှိနေတော့မှာပဲ။ရန်ကုန်မန္တလေးနဲ့မုံရွာလိုမြို့ကြီးတွေမှာသာမကတခြားဒေသတည်တည်မှာလည်းဆန္ဒပြပွဲတွေရှိခဲ့ပါတယ်။ဒီကနေ့မနေ့လင်းအားကြီးနှစ်နာရီလောက်မှာတော့ရွှေဘုံမြို့ကမြို့မှဈေးကြီးမိလောင်ပြီးတစ်စည်းလုံးနီးပါးပျက်စီးဆုံးရှုံးသွားပါတယ်။အဲ့ဒီဈေးမှာစစ်သားနဲ့ရဲတွေကိုဈေးမြောင်းဘူးလို့စာရေးထားတဲ့အဆိုင်တွေရှိတယ်လို့စီရီယမ်လို့သူတွေကိုထောက်ခံကူညီတဲ့ဈေးဆိုင်တွေရှိတယ်လို့လည်းပြည်တွင်းကလာတဲ့သတင်းတွေမှာတွေ့ရပါတယ်။စစ်တပ်ကအာဏာသိမ်းယူတာကိုစန့်ကျင်သူတွေကအကြမ်းဖက်တိုက်ခိုက်တာကြောင့်လူပေါင်း63ယောက်တေဆုံးခဲ့ရပြီလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကဒီကနေ့သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်။အကြမ်းဖက်သမားတွေဟာအများပြည်သူနဲ့ဆိုင်တဲ့နေရာတွေမှာဘုံတွေထောင်နေကြပြီးလူလူကြားမှာဒဏ်ရာသူတို့ရှိပါတယ်လို့ဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်။အဲဒီလိုတိုက်ခိုက်သူတွေနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေပေးပို့ကြဖို့လည်းလူလူကိုတိုက်တွန်းသွားပါတယ်။မြန်မာအနာသိစစ်ကောင်စီကဖမ်းထားတဲ့သတင်းမီဒီယာသမားတွေအပါအဝင်ဖမ်းဆီးထားသူအားလုံးကိုပြန်လွှတ်ပေးဖို့ကုလသမဂ္ဂကတောက်ကြနေမှာထပ်ပြီးတောင်းဆိုပါတယ်။စစ်ကောင်စီကသတင်းမီဒီယာသမားတွေကိုဖမ်းဆီးတာတွေနေစဉ်လိုရှိနေပြီးအခုချိန်ထိဆိုရင်ဖမ်းဆီးခံခဲ့ရတဲ့သတင်းတောက်84ယောက်ထက်မနည်းရှိပြီဖြစ်ပြီးတော့အဲ့ဒီအထက်က48ယောက်ထက်မနည်းဆက်ပြီးအဖမ်းခံထားရဆဲပါချမ်းသာတဲ့နိုင်ငံကြီးတွေအနေနဲ့ငရွေသူတွေကိုကိုဗစ် -19 ကာကွယ်ဆေးထိုးပေးမယ့်အစီအစဉ်ကိုပဲဖြတ်ပြီးတော့ဆင်းရဲတဲ့နိုင်ငံတွေအတွက်ကာကွယ်ဆေးလှူဒါန်းပေးကြဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတိုက်တွန်းလိုက်ပါတယ်ခင်ဗျာစနေညတွေ VOA Radio အစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာVOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးရန်တွေပေါင်းကကင်းဝေးပြီးအောင်မြင်မှုရကျန်းမာချမ်းသာကြပါစေ။ကျွန်တော်ကြော်ကြော်သိပါခင်ဗျာ
This program has come to you from the Voice